Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်ဗျာတောတာရှင်များရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော် VOA အမေရိကန်အသံရဲ့2023ခုနှစ်မတ်လ15ရက်နေ့ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီကနေ9:00နာရီအထိလိုင်းထိုမီတာ3248လိုင်းလမ်းမီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါပြီရှင်တော်တာရှင်များရှင်လန်းချမ်းမြေကြပါစေရှင်ကျွန်မသင်္ကီထိုက်ပါဒီမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်မှာဖြစ်ပါတယ
်မင်္ဂလာမနေ့ခင်းမှာတော်တာရှင်များရှင်ဒီကနေ့မနေ့ဖက်သတင်းတွေကိုတော့မသင်္ကီထိုက်တဲ့အတူကျွန်မအနောက်လောက်ပြောပြမှာပါရုရှားတိုက်လေရင်ကြောင့်ပင်လယ်နက်ပေါ်ကနိုင်ငံတကာလေပြင်းနဲ့နမိတ်ထဲမှာအမေရိကန်စစ်ဖက် drone ယင်ပြတ်ကျသွားပါတယ်ရွှေဂျာပထမတော့မကြခင်ဌာနေပြန်ပို့နိုင်မယ်လို့မျိုးလင်းကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာသရုပ်သံအမတ်ကပြောပါတယ်တခါစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမြစ်ချောင်းနယ်တဘာဝပဝန်ကျင်တွေထိခိုက်မှုပိုတိုးလာတယ်လို့စောင့်ကြည့်သူတွေကပြောပါတယ်ဒီလိုသတင်းတွေကြားမှာပါရှင
်ကောင်းပါပြီရှင်ရှမ်းပြည်တောင်ပိုင်းတိုက်ပွဲတွေမှာတော့စစ်ကောင်စီတပ်ဖွဲ့ဝင်တွေဖမ်းဆီးရမိတယ်လို့ပဲဒေသခံထောင်ချီအိုအေဆွန်ထွက်ပြေးချက်ရတယ်ဆိုတဲ့အကြောင်းသတင်းပေးပို့ချက်ကိုအရင်ဆုံးနှားဆင်ချက်ရဖို့ရှိပါတယ
်ရှင်က6ဦးလောက်ပေါ့ဒီလိုဖမ်းထားတယ်တပ်ကွဲမှာဖမ်းမိတယ်ကျွန်တော်အလောင်းအ
ားဆက်ထဲမှာပဲတနင်္သာရီတိုင်းအတွင်းမှာတော့တိုက်ပွဲတွေကြောင့်ဒေသခံထောင်ချီအိုအိမ်စွန်ထွက်ပြေးနေကြရတဲ့အခြေအနေကိုလည်းတင်ပြပေးဖို့ရှိပါတယ်။သတင်းဘတ်ဆင်ခဏတွေထဲမှာတော့အမေရိကန်နိုင်ငံရဲ့အကြောင်းသိကောင်းစရာကဘာတလွားခီးသွန်းတဲ့နေရာပေါင်းစုံအကြောင်းစုံသတင်းဘတ်ဆင်ခဏတို့ကိုလည်းနားဆင်ကြရဖို့ရှိပါတယ်။အခုရင်းဆုံးတော့ထိတ်တဲရောက်သတင်းတွေကိုနန်းလောင်နဲ့အတူတင်ပြပါမယ်ရှင
်။ပင်လယ်နက်ပေါ်ကနိုင်ငံတကာပိုင်းလေပိုင်းနဲ့ထဲမှာရုရှားတိုက်လေယာဉ်နဲ့တိုက်မိခဲ့တဲ့အတွက်အမေရိကန်ရဲ့ထောင်လေယာဉ် drone ယင်အင်္ဂါနေ့ကပြတ်ကျခဲ့တဲ့အပေါ်အမေရိကန်နိုင်ငံကပြင်ထန်စွာတုံ့ပြန်ပြောဆိုလိုက်ပါတယ်
။ You know, we are continuing to assess exactly what happened, but I think based on
အဖြစ်အပျက်အတိအကျကိုကျွန်တော်တို့ဆက်ပြီးတော့လေ့လာသုံးသပ်နေပါတယ်။ဒါပေမဲ့ရုရှားလေယာဉ်မှုရဲ့အပြုအမူအရတာဟာအနေနဲ့မကင်းသလိုပညာရှင်လည်းမဆန်ဘူးဆိုတာထင်ရှားပါတယ်။သူတို့ရက်ကိုသိရင်ကြည့်ရင်သိနိုင်ပါတယ်လို့အမေရိကန်လေတပ်ပြောခွင့်ရဗိုလ်မှူးချုပ် Pat Ryder က March 14ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားတာပါဒီဖြစ်ရကြောင့်အမေရိကန်ရဲ့လူမပါတဲ့ MQ-9 drone ယင်ပင်လယ်နက်တွေပြတ်ကျသွားပြီးတော့အခုထိပြန်မစဲနိုင်သေးဘူးလို့လည်းအမေရိကန်စစ်ဘက်အရာရှိတဦးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်လို့အမေရိကန်ဆိုင်ရာရုရှားတပ်အမတ်ကိုချက်ချင်းစင်ခေါ်ထားတယ်လို့အမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရသူ Ned Price ကပြောပါတယ်အနေမကင်းတဲ့ဒီဖြစ်ရကိုပြင်းထန်စွာကန့်ကွက်ဖို့ရုရှားအစစ်မြေအရာရှိတွေနဲ့အမေရိကန်တာဝန်ရှိတိုက်ရိုက်ဆက်သွယ်ဆောင်ရွက်နေပါတယ်လို့လည်း Net Price ကပြောပါတယ်ရုရှားဆိုင်ရာအမေရိကန်သံအမတ် Lenny Tracy ကလည်းအမေရိကန်အစိုးရရဲ့ပြင်းထန်စွာကန့်ကွက်တဲ့သတင်းစကားတွေရုရှားနိုင်ငံခြားရေးယုံကိုပေးပို့ခဲ့တယ်လို့လည်းပြောခွင့်ရသူ Net Price ကပြောဆိုသွားပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်ကလည်းဒီဖြစ်အကြောင်းရှင်းလင်းတင်ပြထားတယ်လို့ Imperial ပြောခွင့်ရသူ John Kirby ကပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပင်လယ်နက်ထဲမှာအမေရိကန် drone ယင်ကိုခက်ခဲခက်ခဲရှောင်တိန်ခဲ့ရတယ်လို့အင်္ဂါနေ့မှာပြောပါတယ်ဒါပေမဲ့လည်းသူတို့တိုက်လေယာဉ်နဲ့ drone ယင်တိုက်မိခဲ့တယ်ဆိုတော့အမေရိကန်ရဲ့ဆွဆွဲချက်ကိုတော့ရုရှားတို့ကညှင်းဆန်ပါတယ်
ပြီးခဲ့တဲ့သတင်းဘက်ကအမေရိကန်ပန်းတစ်ခုပြိုချခဲ့ပြီးတဲ့နောက်ချဆင်းနေတဲ့အမေရိကန်နဲ့ဥရောပကစတော့ဈေးကွက်ဟာအင်ကာနီမှာပြန်လည်ဥမော့ခဲ့ပါတယ်။ယင်းနှိမ့်နှံသူတွေကြားဘန်လုံငန်းစနစ်အပေါ်စိုးရိမ်မှုတွေမြင့်တက်လာခဲ့လို့တာဝန်ရှိသူတွေကငွေကြေးဆိုင်ရာကဏ္ဍတစ်ခုလုံးကိုကူးစက်မှုမရှိစေဖို့ဂျာဝင်ဆောင်ရွက်မှုတွေလှုပ်ဆောင်ပြီးတဲ့နောက်အခုလိုစတော့ရှယ်ယာဈေးကွက်တွေပြန်အကောင်းလာတာဖြစ်ပါတယ်။ဥရောပရဲ့အဓိကစတော့ဈေးကွက်တွေဖြစ်တဲ့ London Stock ဈေးကွက်မှာ 1.2 ရာခိုင်နှုန်း Frankfurt မှာ 1.8 ရာခိုင်နှုန်း Paris မှာတော့ 1.9 ရာခိုင်နှုန်းအသီးသီးမြင့်တက်ခဲ့ပါတယ် Bitcoin ကလည်း9လအတွင်းမှာအမြင့်ဆုံးအဆင့်ဖြစ်တဲ့ဒေါ်လာ 26,500 အထက်ကိုရောက်လာပါတယ်ဘဏ်လုံငန်းအချက်တဲကိုဖြည့်ရှင်းနိုင်ဖို့အတွက်ငွေချေးသူတွေနဲ့အနှံ့သူတွေရဲ့အခက်အခဲကိုပံ့ပိုးကူညီမယ်လို့အမေရိကန်အနာပိုင်တွေကကတိကဝတ်ပြုခဲ့ရတာပါဘဏ်တစ်ခုပြိုကျတဲ့နောက်ဆက်တွဲရိုက်ခတ်မှုကကြီးမားခဲ့ပြီး၃ရက်အတွင်းမှာကမ္ဘာလုံးဆိုင်ရာငွေချေးစတော့ဈေးကွက်ရဲ့ဈေးကွက်တန်ဖိုးအမေရိကန်ဒေါ်လာ465ဘီလီယံလောက်ဆုံးရှုံးခဲ့ရတာပါဒီပြိုင်နက်မှာပဲအမေရိကန်ဘဟုပန်းကငွေချေးဖောင်းပွမှုကိုထိန်းချုပ်နေရပြီးဖက်ဒရယ်အရန်ငွေချေးဌာနကရှေ့လာမဲ့အပတ်မှာနောက်တစ်ခေါက်အတွန်းနှုန်းမြင့်တင်ဖို့ရှိတာအပေါ်ယင်းနှိမ့်မြုံနယ်သူတွေကသဘောထားအမြင်ပြောင်းလဲလာတာကြောင့်လဲဈေးကွက်ကပြန်လဲကောင်းမွန်လာတာဖြစ်ပါတယ်ရှင်
လူငယ်ကြိုက်အပျော်ရန်ဗီဒီယိုအတိုလေးတွေတင်နိုင်တဲ့တရုတ်ပိုင်း TikTok လူမှုကွန်ရက် app တွေကိုတားမြစ်ပေးဖို့တောင်းဆိုတဲ့နေ့ထွက်လာချိန်မှာပဲဒီ app ကြောင့်လုံခြုံရေးအပေါ်ဘယ်လိုချိန်ချောက်မှုရှိလာမလဲဆိုတာကိုသုံးသပ်ဖို့အမျိုးသားစိုက်ဘာလုံခြုံရေးစင်တာကိုညွှန်ကြားခဲ့ကြောင်းပရတိန်လုံခြုံရေးဝန်ကြီးကအင်္ဂါနေ့မှာပြောပါရယ်လုံခြုံရေးဌာနဝန်ကြီး Tom Tarrinhot ကအရေးကြီးလာတဲ့ဆုံးဖြတ်ချက်မချခင်အစိုးရရဲ့စိုက်ဘာလုံခြုံရေးဆိုင်ရာကျွမ်းကျင်ပညာရှင်တွေစီကတွေးရှိချက်တွေကိုစောင့်နေပါတယ်လို့လည်းပြောပါရယ်အမေရိကန်ပြည်ထောင်စုနဲ့ဥရောပသမဂ္ဂမှာတော့ TikTok application တွေကိုအစိုးရကပေးထားတဲ့ဖုန်းတွေကွန်ပျူတာတွေမှာသုံးစွဲခွင့်ပိတ်ပင်ထားတာပါ Britain နိုင်ငံမှာလည်းအလားတူဆောင်ရွက်နိုင်ခြင်းရှိတဲ့သဘောမျိုး Britain ဝန်ကြီးချုပ် Rishi Sunak ကအင်္ဂါနေ့မှာအရေးမွက်ပြောကြားသွားပါတယ်မနစ်တုန်းကတော့တရုတ်အစိုးရနဲ့ဆက်ဆက်ပတ်သက်နေတဲ့ TikTok account တွေနဲ့ပတ်သက်လို့လွှတ်တော်အမတ်တွေရဲ့စိုးရိမ်သံတွေထွက်လာချိန်မှာပဲ Britain ပါလီမန်မှာအဲ့ဒီ account တွေကိုပိတ်ပစ်ခဲ့ပါသေးတယ်ဖုန်းတွေကွန်ပျူတာတွေရဲ့လုံခြုံရေးကိုကျွန်တော်တို့သိကိုအလေးနဲ့ထားသလိုပဲမဟာမိတ်တွေဘလို့လောက်ကင်ဆောင်ရွက်နေကြတယ်လဲဆိုတာကိုလေ့လာနေပါတယ်လို့အမေရိကန်နိုင်ငံကိုရောက်နေတဲ့ Britain ဝန်ကြီးချုပ် Sunak ကတနင်္လာနေ့မှာအဲ့ဒီလိုပြောဆိုသွားတာပါအကဲဆက်တဲ့သတင်းအချက်အလက်တွေကိုအသေးချာကာကွယ်ပေးခြင်းနဲ့အတွက်လိုအပ်တဲ့ဆောင်ရွက်ချက်အားလုံးလုပ်ကိုင်သွားမှာပါလို့လည်းဝန်ကြီးဆွနက ITV News တင်ဆက်ဌာနကိုပြောဆိုသွားပါတယ
်ယူကရိန်းရှေ့ချမ်းကခရမာတော့မြို့မှာအင်ကာနစ်ကရုရှားရဲ့ဒုံးကျည်ပစ်ခတ်မှုကြောင့်အနည်းဆုံး2ဦးသေဆုံးပြီး3ဦးထဏ်ရာရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောပါတယ်ဒုံးကျည်ဟာမြို့လက်ကောင်မှာရှိတဲ့အထက်မြေအဆောက်အုံ6လုံးကိုထိခိုက်ဖျက်ဆီးခဲ့ကြောင်းယူကရိန်းသမ္မတဗိုလိုဒီမာဇယ်လင်စကီကသူ့ရဲ့ Telegram စာမျက်နှာမှာရေးပါတယ်ငင်းချင်ရေးဆွေးနွေးပွဲတွေမှာပါဝင်ဖို့ယူကရိန်းဘက်ကညှင်းဆန်တယ်လို့ရုရှားကထောက်ပြနေချိန်မှာပဲအခုလိုတိုက်ခိုက်မှုဖြစ်လာတာပါရုရှားသမ္မတရဲ့ပြောခွင့်ရကတော့ယူကရိန်းအရေးမှာစစ်ရေးနိလန့်နဲ့ဖြည့်ရှင်းဖို့ပဲရှိတော့တယ်လို့သတင်းထောက်တွေကပြောပါတယ်ယူကရိန်းအစိုးရရဲ့လက်ရှိရည်တည်ချက်ကြောင့်စစ်ရေးနိကပဲတခုတည်းသောဖြစ်နိုင်ခြေလမ်းကြောင်းဖြစ်နေပြီးရုရှားအနေနဲ့ရည်မှန်းထားတဲ့ပန်းတိုင်တွေကိုအောင်မြင်အောင်အရယူမယ်လို့လည်းပြောပါတယ်ယူကရိန်းသမ္မတဇယ်လန်စကီကတော့ယူကရိန်းမြေပေါ်ကနေရုရှားတပ်ဖွဲ့တွေအပြီးတိုင်ဆုတ်ခွာသွားပြီးမှသာငင်းချင်ရေးဆွေးနွေးတာကိုထည့်သွင်းစဉ်းစားမယ်လို့အချင်းချင်းထုတ်ဖော်ပြောဆိုထားတာပါတစ်ချိန်တည်းမှာပဲပင်လယ်နက်ကတဆင့်ကောက်ပဲတီးနှံတင်ပို့ကွင်ကိုရုရှားအနေနဲ့ရက်ပေါင်း60တက်တန်းတိုးဖို့အဆင့်အင့်ဖြစ်နေပြီလို့လည်းပြောဆိုထားပါတယ်ရှင
် VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ32 kHz 9335နဲ့9383ညလိုင်းဒိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းလံမီတာ190 kHz 1505ရိုးကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ပုံထူးနေမနက်ခင်းသတင်းတွေကိုဆက်ပြီးတော့ထုတ်လွှင့်နေပါတယ်ရွှင်ကြအရေးကြားဝင်ညှိနှိုင်းဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်ရောက်ရွှင်ကြဒုက္ခသည်ပထမအတုပ်ကိုတိတ်မကြခင်မြန်မာနိုင်ငံကိုပြန်ပို့နိုင်မယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်တပ်အမတ်ယူဝင်းကမျှော်လင့်နေပါတယ်သက်ဆိုင်သူအလုံးရဲ့ပူပေါင်းအားထုတ်မှုကြောင့်ရွှင်ကြပထမအတုပ်ကိုမကြခင်ပြန်ပို့နိုင်မယ်လို့မျိုးလင်းချောင်းတရုတ်တန်ယုံမှာပဲတန်အမတ်ယူဝန်ကတရင်ထောက်တွေကိုမတ်လ14ရက်နေ့မှာပြောဆိုခဲ့ကြောင်းဘင်္ဂလားဒေ့ရှ်အစိုးရတရင်ဌာန BSS မှာဖော်ပြထားပါတယ်ရွှင်ကြရဲ့နေရပြန်ပို့ရေးဘင်္ဂလားဒေ့ရှ်မြန်မာနဲ့တရုတ်နိုင်ငံတို့သုံးပွင့်ဆိုင်ဆွေးနွေးခဲ့ပေမဲ့အကောင့်ထဲမပေါ်သေးတာအလွန်စိတ်မကောင်းဖြစ်ရကြောင်းတရုတ်တန်အမတ်ကပြောပါတယ်နေရပြန်ပေါ်ရေးလုပ်ငန်းစဉ်တွေနှောင့်နှေးခဲ့ရတဲ့အကြောင်းရင်းတွေထဲမှာကိုဗစ် -19 ကရောဂါနဲ့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့အချက်တွေလည်းပါဝင်တယ်လို့ပြောပါရယ်။ရွှင်ကြရဲနေရပြန်ပေါ်ရေးလုပ်ငန်းစဉ်တွေထဲမှာတရုတ်နိုင်ငံကအမြဲပါဝင်နေမယ်ဆိုတာကတိပြုပါရယ်လို့လည်းတန်အမတ်ကြီးယိုဝင်းကပြောဆိုခဲ့တယ်လို့ပြောထားပါရယ်။အထူးသဖြင့်နောက်နိုင်ငံတွေနဲ့နိုင်ငံတကာအသိုင်းအဝိုင်းအနေနဲ့လည်းယူကရိန်းရုရှားစစ်ပွဲအတွက်လက်နက်တွေအစားရွှင်ကြရဲအတွက်ဘဏ္ဍာငွေပုံမှုသုံးစွဲဖို့လည်းတန်အမတ်ကတိုက်တွန်းပြောဆိုတော့ပါရယ်။မြန်မာအာဏာပိုင်တွေကတော့ရွှင်ကြဆိုတဲ့အသုံးအနှုန်းကိုလက်မခံပေမဲ့လို့ဒုက္ခတွေတွေကိုအသေးအချာစီစစ်လက်ခံသွားမယ်လို့ပြောဆိုထားပါတယ်
ဂျီနီဗာချင်းဆိုင် IPU ခေါ်နိုင်ငံတကာလွှတ်တော်အမှတ်များတတ်မှတ်ခရဲ့146ကျင်းမြောက်ညီလာခံကိုဘာရိန်နိုင်ငံမြို့တော်မနားမမှာကျင်းပတာမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီရဲ့ကိုယ်စားလှယ်အဖြစ်အမျိုးသားညီညွတ်ရေးအစိုးရ NUG အဖွဲ့ဝင်အမျိုးသားလွှတ်တော်အမှဒေါက်တာဝင်းမြတ်အေးတက်ရောက်မိန့်ခွန်းပြောပါတယ်အဲ့ဒီမှာမြန်မာနိုင်ငံမှာပြည်သူလူထုကရွေးကောက်ထားတဲ့လွှတ်တော်အမှတ်တွေအပါအဝင်လူအမြောက်အများကိုစစ်တပ်ကဖမ်းဆီးတပ်ဖြတ်ထောင်ချကတရားမဝင်အာဏာရယူဖို့ကြိုးစားနေပြီးဒါကိုနိုင်ငံတကာကရှုတ်ချဖို့နဲ့ CRPH NUG အစိုးရအဖွဲ့တို့ကိုတရားဝင်အသိအမှတ်ပြုဖို့ကိုလည်းတိုက်တွန်းလိုက်ပါတယ်
Please support us by passing resolutions in your respective
တရားဝလာတဲ့နိုင်ငံအသီးသီးရဲ့လွှတ်တော်ကိုစားပြုသူတွေအနေနဲ့သက်ဆိုင်ရာလွှတ်တော်တွေမှာပြည်ထောင်စုလွှတ်တော်ကိုစားပြုကော်မတီ CRPH နဲ့အမျိုးသားညီညွတ်ရေးအစိုးရ NUG ကိုတရားဝင်အသိမှတ်ပြုနိုင်ရေးအစိုးတင်သွင်းကြဖို့ဒေါက်တာဝင်းမြတ်အေးကပြောသွားတာပါဒီမိုကရေစီနဲ့လူ့အခွင့်အရေးကိုကာကွယ်ဖို့နဲ့ဆီယနာရှင်စနစ်မြန်မာမျိုးပေါ်ကနေအပိတိုင်ချုပ်ငိမ့်ဖို့ CRPH နဲ့လက်တွဲပြီးနိုင်ငံတကာပါလီမန်အချင်းချင်းလက်တွေ့ကျတဲ့ပူပေါင်းဆောင်ရွက်မှုတွေလှုပ်ဆောင်ဖို့လဲဒေါက်တာဝင်းမြတ်အေးကတောင်းဆိုပါတယ်။ဒါအပြင်စစ်တပ်ရဲ့ထိုးစစ်တွေနဲ့ပြစ်ပခါတွေအတွင်းနေရွှန်ခွာထွက်ပြေးနေရတဲ့မြန်မာလူထုအတွက်အရေးပေါ်အကူအညီတွေပေးဖို့သက်ဆိုင်ရာနိုင်ငံတွေရဲ့လွှတ်တော်တွေကနေတဆင့်အစိုးရတွေကိုတောင်းဆိုဖို့လဲတိုက်တွန်းခဲ့ပါတယ်ရှင်။
အမေရိကန်လူမှုကွန်ရက် Facebook ရဲ့မိခင်ကုမ္ပဏီကြီးဖြစ်တဲ့ Meta ကဝန်ထမ်း1000ရှော့ချမယ်လို့အင်္ဂါနေ့မှာကြေညာပါတယ်။ပြီးခဲ့တဲ့6လကပဲ Meta ကုမ္ပဏီကဝန်ထမ်း1000ရှော့ချခဲ့တဲ့အတွက်ဒါဟာနီးပညာကုမ္ပဏီကြီးတစ်ခုကဒုတိယအကျော်ဝန်ထမ်းတွေအကြီးအကျယ်ရှော့ချမယ်အကြောင်းပထမဆုံးကြေညာလိုက်တာလည်းဖြစ်ပါတယ်။ Meta ကုမ္ပဏီဖွဲ့စည်းပုံပြန်လည်ပြင်ဆင်မှုတစ်စိတ်တစ်ပိုင်းအဖြစ်တိတ်အရေးမကြီးတဲ့ project တွေကိုဖျက်သိမ်းနေချိန်မှာပဲဝန်ထမ်းသစ်ခံထားရေးကိုပါရှော့ချလိုက်တာဖြစ်ပါတယ်။ဒီသတင်းကြောင့်ကြိုယောင်းကြိုရဲ့အစုရှယ်ယာဈေးကွက်မှာ Meta ရဲ့အစုရှယ်ယာဈေးတွေကနှစ်ရာခိုင်နှုန်းသက်သွားပါတယ်။89ဘီလီယံကနေ95ဘီလီယံကြားရှိနေတဲ့ Meta ကုမ္ပဏီအသုံးစရိတ်ကို5ဘီလီယံထိရှော့ချပြီးတော့2023ခုနှစ်ကိုထိရောက်မှုရှိတဲ့နှစ်ဖြစ်စေရမယ်လို့ Meta အမှုဆောင်ညွှန်ကြားရေးမှူး Mark Zuckerberg ကကတိပြုပြောဆိုထားတာပါ။သူကတိစကားအတိုင်း Meta ကိုအခုလိုဆောင်ရွက်လိုက်တာလည်းဖြစ်ပါတယ်
။ဆီယနာသိမ့်ပြီးနှစ်နှစ်ကျော်ကာလအတွင်းမြန်မာနိုင်ငံကမြေချောင်းတွေမှာရေကာတာစီမံကိန်းကြီးတွေရေအရင်းမြင့်တဲ့တရားစာတထုတ်ယူတာရဲ့ချင်းချောက်မှုအန်ဒီအေတွေကိုရင်ဆိုင်နေရပေးအထူးသဖြင့်တိုင်းရင်းဒေသတွေမှာသဘာဝပတ်ဝန်းကျင်ထိခိုက်ပျက်စီးမှုတွေတိုးလာနေတယ်လို့ကရင်မြစ်ချောင်းများစောင့်ကြည့်ရေးအဖွဲ့ Karen Rivers Watch ကပြောဆိုလိုက်ပါတယ်မလ14ရက်နေ့မှာကြာရောက်တဲ့အပြည်ပြည်ဆိုင်ရာမြစ်ချောင်းများဆိုင်ရာလှုပ်ရှားမှုတွေမှာထုတ်ပြန်တဲ့ကြေညာချက်မှာစစ်အစိုးရကပြန်လည်စတင်ဖို့ပြင်ဆင်နေတဲ့ကရင်ပြည်နယ်တန်လွင်မြစ်ပေါ်ကဟက်ကြီးရေကတာစီမံကိန်းရဲ့အကျိုးဆက်တွေအပါအဝင်မြစ်ချောင်းတွေထဲမှာရွှေဓာတ်တတုနဲ့မြစ်သေးကြောက်ထုတ်ယူထားတွေကြောင့်ရေတွေအစိတ်တင်လာပြီးမြစ်ချောင်းတစ်လျှောက်ကဒေသခံတွေရဲ့အသက်မွေးဝမ်းကြောင်းလုပ်ငန်းတွေနဲ့ဂေဟစနစ်တွေထိခိုက်လာနေတယ်လို့ဖော်ပြထားပါတယ်ရှင်ထိတ်တန့်ရောက်တဲ့နေ့ကိုနန်းလောင်နဲ့အတူတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့မြန်မာနိုင်ငံဆိုင်ရာသတင်းပေးပို့ချက်တွေသတင်းဆောင်မတွေကိုအရင်ဆုံးတင်ပြပေးပါမယ်ရှမ်းပြည်တောင်ပိုင်းပြီးခဲ့တဲ့ရက်ပိုင်းကဖဲခုံမြို့နယ်ကုရင်ချေးရွာအုပ်စုမှာတိုက်ပွဲဖြစ်တာမှာစစ်ကောင်စီတပ်ဖွဲ့ဝင်6ဦးအရှင်ဖမ်းမိပြီးသေဆုံးနေတဲ့19လောင်းနဲ့လက်နက်ခဲယမ်းတွေကိုသိမ်းဆည်းရမိတဲ့အကြောင်းဖဲခုံ PDF ကသတင်းထုတ်ပါတယ်ဒါအပြင်ပင်လောင်းမြို့နယ်ကတိုက်ပွဲကြောင့်ကြေးရွာရှိရွာထံမှနေဒေသခံ6000လောက်ဟာအိုးအိမ်ဆွန့်ခွာဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေကြရပါတယ်။ရှမ်းပြည်တောင်ပိုင်းတိုက်ပွဲသတင်းပေးပို့ချက်ကိုကိုရဲမွန်ပြောပြပေးပါမယ်ရှင်
။ဖဲကုံမြို့နယ်ကုရင်ကြေးရွာအုပ်စုတောင်ဘက်မှာပြီးခဲ့တဲ့ရက်ကပြည်သူ့ကာကွယ်ရေးတပ်တွေနဲ့စစ်ကောင်စီအကြားတိုက်ပွဲဖြစ်တယ်လို့ဒေသခံသူကပြောပါတယ်။တိုက်ပွဲအတွင်းမှာစစ်ကောင်စီဘက်ကစစ်တုံးမှန်6ဦးနဲ့အလောင်း19လောင်းကိုပြည်သူ့ကာကွယ်ရေးတပ်ကဖမ်းမိထားတဲ့အကြောင်းစစ်ရှောင်းသူကပြောပါတယ
်။အဲဒီပြန်နေပေါ့နော်စစ်ကောင်သူအကြောင်းဒီရွာထဲမှာသူကတောင်းပေါ်သူကကျွန်တော်ဒီကလေးဖွဲ့ကသူအရင်ဦးစနစ်နဲ့ဒီကစမှာရှင်က6ဦးလောက်ပေါ့သူကဖမ်းထားတယ်တပ်ကမှဖမ်းမိတယ်ကျွန်တော်အလောင်းက19လောင်းစီလောင်းတဲ့ရှင်က6ဦးလောက်ပေါ့
ဖဲကုံတိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတစုံတရာထုတ်ပြန်ထားတာမရှိသေးပါဘူး။ဖဲကုံမြို့နယ်ပြည်သူ့ကာကွယ်ရေးတပ်ရင်းနှစ်ကတော့စစ်ကောင်စီတပ်တွေဟာပြီးခဲ့တဲ့မတ်လ17ရက်နေ့ကဖဲကုံမြို့နယ်ကုရင်ကျေးရွာအုပ်စုတောကြားဘက်ကိုစစ်ကြောင်းဝင်လာတဲ့တရင်ကြောင့်မဟာမိတ်အင်အားစုတွေနဲ့တောင်းရှာဖွေချိန်မှာနှစ်ဖက်ထိတွေ့မှုတစ်ကြိမ်နဲ့မတ်လ12ရက်နေ့မှာတစ်ကြိမ်ထိတွေ့မှုဖြစ်ခဲ့တယ်လို့ထုတ်ပြန်ထားပါတယ်။မတ်လ17ရက်နေ့ကစစ်ကောင်စီတပ်ဖွဲ့ဝင်6ဦးကိုအရှင်ဖမ်းမိခဲ့ပြီးမတ်လ12ရက်နေ့မှာတိတ်ဆုံးနေတဲ့စစ်ကောင်စီတပ်ဖွဲ့အလောင်း19လောင်းနဲ့လက်နက်ခဲယမ်းတွေတင်းစီရမ်းမိတဲ့အကြောင်းဗီဒီယိုဓာတ်ပုံမှတ်တမ်းနဲ့တကွထုတ်ပြန်ထားပါဗျ။အခုဖမ်းဆီးတပ်ဖြတ်ခံရတဲ့စစ်ကောင်စီတပ်ဖွဲ့ဝင်တွေဟာတမခ55နဲ့66တို့ဖြစ်တယ်လို့ပြည်သူ့ကာကွယ်ရေးအဖွဲ့တွေကထုတ်ပြန်တဲ့မှတ်တမ်းဓာတ်ပုံတွေမှာတွေ့ရပေမဲ့ VOA ကတိကျအတည်ပြုလို့တော့မရသေးပါဘူး။အလားတူပဲရှမ်းပြည်တောင်ပိုင်းပင်လောင်းမြို့နယ်တွေပြီးခဲ့တဲ့ရက်ပိုင်းကတိုက်ပွဲကြောင့်စစ်ပြေးဒုက္ခတွေအနည်းဆုံး6000လောက်အိုးပြစ်အိမ်ပြစ်ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြရတယ်လို့ပင်လောင်းမြို့နယ်စစ်ရှောင်ကူညီနေသူတို့ကပြောပါတယ်
စ
င်းဆောင်ကတော့ကျွန်တော်တို့ဆောက်ဆောင်ကြော်သွားပါပြီ။တချို့ဒီမျိုးအိမ်မှာအရာကြီးခိုးလုံတာရှိတယ်လို့ကျွန်တော်တို့ဘုန်းကြီးကျောင်းတွေမှာတပတ်ရုံမှာအရာကြီးခိုးလုံတာလည်းရှိတယ်ဗျ။800 800ပေါ့နော်။အဓိကတောင်မဲသင်းလုံးပြင်ပင်ပုံနတ်နေရွာကြီးပေါ့နော်။အဓိကတော့အဲ့ရွာရွာလုံးကျွတ်ပြေးတာ။
ရွာသူရွာသားတွေပြင်ဆင်ချိန်မရပဲချက်ချင်းဆိုသလိုအသက်ဘေးကင်းအောင်ရွာလုံးကျွတ်ဘေးလွရာကိုထွက်ပြေးတင်းရှောင်နေကြတာလို့ပြောပါရယ
်။ရုပ်တည့်ရဲ့ဒီရွာမှာရုံနေနေနဲ့စိုက်ပွဲဖြစ်တော့ဟိုတချို့တွေတီးကြလွားကြတော့နှက်တော်မပါအောင်ကြ။ဒါဆိုဒီစစ်ဆောင်တွေကတော့စိုက်ပွဲဖြစ်တဲ့အချိန်အခြေအနေကိုသူတို့အကျိုးမသိတော့ရုံနေနဲ့ရွာမှာစိုက်ပွဲဖြစ်တော့သူတို့ကလည်းခဏသူတို့ရွာရဲ့ဘုန်းကြီးကျောင်းမှာသွားပြီးတော့ခိုးအောင်နေနောက်ပိုင်းရောက်စိုက်ပွဲတွေဆက်တိုက်ဖြစ်တော့သူတို့ကလည်းပိတ်မိနေတယ်အဲဒီစစ်ဆောင်တွေကတချို့လူမှုကူငယ်အတင်းနဲ့သွားပြီးတော့ကယ်ဆယ်ရေးတယ်ကျေထုတ်ပြီးတယ်ပေါ့နော်
စစ်ပြေးဒုက္ခတွေအများစုကဝမ်းလျှောဝမ်းပြက်ယောဂတွေခံစားနေကြရတယ်လို့နောက်ထပ်စစ်ပေးဆောင်ကုညီသူတို့ကပြောပါတယ
်အထူးသဖြင့်အခုပင်လောင်ဖက်မှာကျွန်တော်တို့ဒီအာမဲ PWC တို့စေပါကုပြေတော့ဝမ်းလျှောကိုက်ဖြစ်တာတွေရှိလာတယ်သူတို့တော်တော်လိုအပ်တာတော့ခုနဝုဒ္ဓေကိုလုံးဖြစ်တဲ့ခါကျတော့ကျွန်တော်တို့ဟိုအစားတွေတော်လိုတယ်အဝတ်စားတွေစောင့်တွေလိုတယ်အရာခင်းတွေလူတွေနောက်ပြီးတော့စေဝါတွေလူတွေ
လက်ရှိစီပြေဒုက္ခတွေတွေကိုဒေသခံပရဟိတအသင်းနဲ့အလူရှင်အဖွဲ့အစည်းတွေကတတ်နိုင်တယ်လို့ကူညီဆောင်လျှောက်ပေးထားကြပါတယ်စီပြေဒုက္ခတွေတွေရေရှည်စားနပ်ရိက္ခာအတွက်ပြည်တွင်းပြည်ပအဖွဲ့အစည်းနဲ့နိုင်ငံတကာအဖွဲ့တွေအနေနဲ့ကူညီပေးကြဖို့စစ်ရှောင်ကူညီနေသူတွေကတောင်းဆိုထားပါတယ်စီရည်တင်းမှမှုဖြစ်စဉ်အတွင်းနေရက်ကနေတင်းရှောင်နေရတဲ့စစ်ဘေးရှောင်တွေဟာတီးခြားစစ်ရှောင်စခန်းမှာနေရတာမျိုးမဟုတ်ပဲနီးစက်ရရွာကဆွေမျိုးသားချင်းအိမ်တွေနဲ့ဖုံးချောင်းဓမာယုံတွေမှာခိုးလုံနေကြရတာပါသူတို့ဟာစားနပ်ရိက္ခာနဲ့ကျန်းမာရေးစောင့်ရှောက်မှုတွေအရေးပေါ်လိုအပ်နေကြပါတယ်ခင်ဗျာ
ကိုရဲမွန်ပြောပြပေးခဲ့တာပါရှင်တနင်္သာရီတိုင်းဒေသကြီးထဲမှာလည်းစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်စစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်ဖွဲ့တွေကြားနှစ်ဖက်တိုက်ပွဲတွေပိုပြီးတော့ပြင်းထန်လာပြီးစစ်ပေးဆောင်ပြည်သူ3000ကျော်အထိမြင့်တက်လာနေပါတယ်စစ်ကောင်စီဘက်ကတိုက်ပွဲဖြစ်တဲ့ဒေသကလာတဲ့ကြေးရွာသားတွေကိုမြို့ပေါ်တက်မလာအောင်လဲဖိအားပေးတာတွေရှိတယ်လို့ဒေသခံတွေကပြောပါတယ်ဒီသတင်းကိုတော့ VOA သတင်းတောက်မအေးအေးမှသတင်းပေးပို့ထားပါတယ်ရှင်
စစ်ကောင်စီဘက်ကတနင်္သာရီတိုင်းအတွင်းကပလောမြို့နယ်နဲ့တနင်္သာရီမြို့နယ်တို့ကိုဖေဖော်ဝါရီလအတွင်းမှာစစ်အုပ်ချုပ်ရေးကြီးညာပြီးတဲ့နောက်တနင်္သာရီတိုင်းဒေသတစ်ခုလုံးမှာတိုက်ပွဲတွေပြင်းထန်ခဲ့ပါတယ်။တိုက်ပွဲတွေကြောင့်ထိုင်းနယ်ဇက်ရနောင်းပြည်နယ်အထိစစ်ဘေးရှောင်တွေထွက်ပြေးလာနေသလိုထိုင်းနယ်ဇက်နဲ့မနီးတဲ့နေရာတွေမှာတော့စစ်ဘေးရှောင်လူဦးရေ3000ကျော်ထိရှိလာပြီဆိုပြီးဒေသခံတဦးကပြောပြပါတယ
်။ဟုတ်ဟုတ်ကဲ့ကဲ့ဒီကျွန်တော်တို့ဒီဟိုကဘောနော်ဒီတနင်္သာရီတိုင်းမှာကျတော့ဒီကျွန်တော်တို့တနေ့တိုင်းတိုင်းမှာဆိုတော့ဒီကျွန်တော်တို့ခရင်တုတ်ခုရှိတာပေါ့တော့ခရင်တုတ်ခုတက်မှာပေါ့ဒီဘိတ်ခရင်ရဲ့ကော့တော့ခရင်တဝဲခရင်ပေါ့ဒီခရင်တုတ်ခုတက်မှာကျတော့ဒီလောနေထားရတော့စက်ပွဲတွေကတိုက်ပွဲတွေကဒီတောက်လျှောက်ဖြစ်နေတာပေါ့တောက်လျှောက်ဖြစ်နေတဲ့အချိန်မှာဟိုဒီကျွန်တော်တို့ဒီခရင်ဘိတ်ခရင်မှာကျတော့ဒီကျွန်တော်တို့ဒီတနေ့တိုင်းကြီးနဲ့ဟိုပလောမြွနဲ့ကျတော့ဒီကျွန်တော်တို့စက်ပြီးရှောင်းဟိုဘယ်လိုပြောမလဲအဲ့မှာပေါ့စက်ကောက်စီကနေပြီးတော့ဟိုကျောက်ချီကြောင့်ညာထားတဲ့ဒေသလည်းဖြစ်တဲ့အခါကျတော့စစ်ဘေးရှောင်တွေကတော့ခုနောက်ပိုင်းမှာဒီတော်တော်လေးကိုတူလာတယ်များလိုက်လို့ပြောလို့ရတာပေါ့ခင်ဗျာအခုလက်ရှိကတော့ဒီ3000ကျော်ရှိသွားပြီပေါ့
ဖေဖော်ဝါရီနဲ့မတ်လအတွင်းတိုက်ပွဲပေါင်း30ကျော်ဖြစ်ခဲ့တယ်လို့ကြေးရွာတွေဘက်မှာဖြစ်တဲ့အတွက်ရွာလုံးကျွတ်ထွက်ပြေးနေရပါတယ်တချို့ကြေးရွာတွေကိုတော့ပြည်သူ့ကာကွယ်တပ်ဖွဲ့ဝင်တွေကိုအကူအညီပေးတယ်ဆိုပြီးစစ်ကောင်စီဘက်ကဆွဆွဲပြီးမြို့ပေါ်တက်လာရင်လိုက်လံဖမ်းဆီးဖို့တွေပါလုပ်နေတယ်လို့လည်းဒေသခံတွေကဆိုပါတယ်
ကောင်းကျော်ထမမှာတချို့ကလည်းအဲမျိုးကိုဖြစ်နေတဲ့အခါကျမှဒီ URI တက်မှာနေဒီဘက်မှာနေလို့မရလို့ဆိုပြီးဆိုတော့ကျွန်တော်တို့ဒီဘိတ်မြို့ပေါ်ကိုဒီပြောင်းရွှေ့နေထိုင်လာတဲ့ခါလည်းရှိတယ်ခင်ဗျဟိုစက်ကစီကနေပြီးတော့ရာကြီးအုပ်ချုပ်မှုတွေတို့ဟိုညတ်ချင်းနဲ့ဒီစစ်ဘေးရှောင်းတွေလာတဲ့လူတွေဟိုဟာပေါ့ဟိုစိရင်းလက်ကောက်ခိုင်းတာမျိုးပြပြအပေးချိတ်ကြောက်တာမျိုးလည်းပြုလုပ်လာတာမျိုးလည်းရှိတယ်ခင်ဗျအဲမှာတို့ဘယ်လိုမျိုးဒီအဓိကတော့ဒီတိုက်ပွဲဖြစ်များတဲ့ဒီ floor unit တဲ့ကရော်တရာကပေါ့အဲမှာဆိုတူရော်လို့ကျွန်တော်တို့ပြောလို့ရပေါ့ပြပေးတာလာတဲ့စစ်ဘေးရှောင်တွေကသူကလောကလည်းမခံဘူးသူရွာကစစ်ဘေးရှောင်တော့မများကအရင်က PDF ကိုငိုချထပ်ပတ်နေစုပြီးတော့တကယ်လို့လိုင်လဲပဲသူတက်ဆိုင်အောင်ရကြည်အုပ်ချုပ်မှုတွေကနေပြည်အရင်သူတို့မှားထားတာပေါ့သူတို့စီကိုကြောင်းချပေးဖို့တော့ပြောထားတာမျိုးရှိတယ်
တူချင်းရွာသားတွေရောက်လာရင်တည်င်းပေးဖို့အထက်အာဏာပိုင်တွေကတတိပေးထားတယ်လို့လဲဒေသခံရကြည်အုပ်ချုပ်ရေးမှုတွေကဆိုပါတယ်တနင်္သာရီတိုင်းကစစ်ဘေးရှောင်ပြည်သူတွေဟာစိုက်ပျိုးရေးဥယျာဉ်ခြံမြေတွေဘုံကြီးကျောင်းတွေတောတောင်တွေထဲမှာယာယီခိုလုံနေရပြီးအစားအသောက်တွေလည်းခက်ခဲနေကြပါတယ်။ဥယျာဉ်ခြံမြေနဲ့ဘုံကြီးကျောင်းတွေမှာနေထိုင်ရပြီးလူရည်များလာတဲ့အတွက်အစားအသောက်နဲ့ဆေးဝါးမလုံလောက်တာအပြင်တကူရေးတန့်ရှင်းရေးအတွက်အိမ်သာတွေတ တောက်တုံးရေမလုံလောက်မှုတွေပါအခက်အခဲတွေရှိနေလို့ဆိုပါရယ်တက်ကြီးရွယ်အိုတွေကလေးတငယ်တွေလည်းဖြားနာမှုတွေရှိနေပြီးဆေးဝါးအကူအညီတွေလည်းလိုအပ်နေပါရယ်အခုဆိုရင်တိုက်ပွဲအများဆုံးဖြစ်နေတဲ့ပလောမြို့နယ်ထဲမှာစစ်ဘေးရှောင်လူဦးရေ 28,000 ကျော်ထိရှိနေပြီးတခြားနေရာတွေမှာလည်းနေစဉ်လူဦးရေရာခိုင်နှုန်းလောက်တိုးလာနေပါရယ်ထိုင်းနယ်စပ်နဲ့နှီးတဲ့ကော့တောင်းခရိုင်ထဲမှာလည်းစစ်ဘေးရှောင်တွေကတော့တိုက်ပွဲဖြစ်ရင်ထိုင်းဘက်ကိုထွက်ပြေးခိုလုံနေကြတာကြောင့်တနင်္သာရီတိုင်းနဲ့ကဲ့ရဲ့ထိုင်းဘက်ချမ်းကလည်းနေဆက်လုံခြုံရေးတွေကိုတိုးမြင့်ချထားပါတယ်ရှင်
။မအေးအေးမာရဲ့သတင်းပေးပို့ချက်ကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။အခုတော့နိုင်ငံတကာသတင်းဆောင်မတွေကိုတက်လှည့်တင်ပြပါမယ်။ဗြိတိန်နိုင်ငံရဲ့ဆေးဝါးလုပ်ငန်းတွေမှာငွေကြေးဖောင်းပွားမှုနှုန်းမြင့်တက်နေတာနဲ့ကျန်းမာရေးဆောင်ရှားမှုတွေမှာပုံသေးဈေးနှုန်းသတ်မှတ်မှုတွေကြောင့်ဈေးဆိုင်အတော်များများပိတ်လိုက်ရပြီလို့ဆေးဝါးလုပ်ငန်းရှင်များအသင်းကပြောပါတယ်။ AP သတင်းဆောင်မကိုအခြေခံပြီးကိုဇော်မိုးကျော်တင်ပြထားပါတယ်ရှင်။
Amish ပတေးတယောက်စေဝါကျွမ်းကျင်သူတူဖြစ်လာပြီးနောက်သူ့ရဲ့ parking လောက်ကန်ခဲ့တယ်လို့ပဲဆက်လက်လောက်ကန်ခဲ့ပါတယ်။ Kant ပြည်နယ်က Long Fee မြို့မှာစေဝါအယောင်ဆိုင်လုပ်ငန်းကိုတားဆင်မြေဆက်လောက်လာခဲ့ပေမဲ့ဒီလုပ်ငန်းရဲ့အနာဂတ်ဟာတေချာရည်ရွယ်မှုမရှိတော့ဘူးလို့မြင်လာပါတယ်။ဗြိတိန်မှာစေဝါလုပ်ငန်းကျဆင်းလာတာဟာအခုလက်တလောဖြစ်လာတာမဟုတ်ပဲ2015ခုနှစ်ကနေ2022ခုနှစ်အတွင်းစေဝါအယောင်ဆိုင်ပေါင်း800လောက်ပိတ်ခဲ့ရတယ်လို့စေဝါလုပ်ငန်းရှင်များအသင်းကပြောဆိုပါတယ်။ဒါ့အပြင်နောက်ထပ်ဆိုင်ပေါင်း600လောက်လည်းဒီနှစ်အတွင်းပိတ်ရလိမ့်မယ်လို့တွက်ဆထားပါတယ်။ကိုဗစ်ကာယောဂါကြောင့်ကမ္ဘာလုံးဆိုင်ရာစေဝါထုတ်လုပ်ဖြန့်ဖြူးမှုတွေမှာကုန်ကြစည်တွေပုံမဖောင်းပွားလာခဲ့ပြီးလုပ်ငန်းမှာအမျက်ငွေနည်းပါးလာခဲ့တယ်လို့ဆိုပါတယ်။ပြီးခဲ့တဲ့ January လတည်းတုန်းကဗြိတိန်ရဲ့ဒုတိယအကြီးဆုံးစေဝါကုမ္ပဏီဖြစ်တဲ့ Lloyd Company ဟာSainsbury ကုန်တိုက်တွေအတွင်ဖွင့်လှစ်ထားတဲ့သူတို့ရဲ့ဆေးအယောင်ဆိုင်ကွယ်238ဆိုင်ကိုပိတ်တော့မယ်လို့ကြေညာခဲ့ပါတယ်။ဒါဟာဗြိတိန်နိုင်ငံရဲ့ဆေးဝါးလုပ်ငန်းတွေမှာရင်ဆိုင်နေရတဲ့အခြေအနေတွေကိုဖော်ပြနေတယ်လို့ဆေးဝါးလုပ်ငန်းရှင်များအသင်းကပြောဆိုပါတယ်။ပတေးတို့လိုပုဂ္ဂလိကဆေးဝါးအယောင်ဆိုင်တွေအနေနဲ့လည်းအခက်အခဲအကျတဲ့တွေနဲ့ရင်ဆိုင်နေရပါတယ်။ဘာကြောင့်လဲဆိုတော့သူတို့ရဲ့လုပ်ငန်းတွေလက်ပတ်နိုင်ဖို့မျိုးသားကျမ်းမာရေးဌာနရဲ့ထောက်ပံ့မှုကိုပဲအားထားနေရတဲ့အတွက်ဖြစ်တယ်လို့ရှင်းပြပါတယ်
။ In 2020 my pharmacy made the first ever loss in its business profits.
2020ခုနှစ်မှာကျွန်တော်စေဝါလုပ်ငန်းဟာပထမအဆုံးအကြိမ်ရှုံးပေါ်ပါတယ်။ဒီလုပ်ငန်းကိုလှုပ်လာတာမျိုးဆက်နှစ်ခုရှိနေပါပြီ။1985ခုနှစ်ကတည်းကစလုပ်ခဲ့တာပါ။ကျွန်တော်တို့လုပ်ငန်းအတွက်လည်းချင်းငွေမရတော့ပါဘူး။ကျွန်တော်တို့တကယ်ကိုပဲစိုးရိမ်မိပါတယ်။အခုအချိန်တိုင်းဆိုရင်တော့နောက်2-3 ရက်လောက်လဲဆက်တိုက်အရှုံးပေါ်ဦးမဲ့သဘောမှာရှိပါတယ်။အခြားအပြောင်းလဲလဲမဖြစ်ဘူး။အစိုးရကလည်းထောက်ပံ့ငွေတိုးမြင့်မပေးနိုင်ဘူးဆိုရင်တော့ကျွန်တော်တို့လုပ်ငန်းတွေရပ်ဆိုင်းရတော့မှာဖြစ်ပါတယ
်။ဆေးဝါးလုပ်ငန်းရှင်တွေရဲ့ကမ္ဘာလုံးဆိုင်ရာလေ့လာချက်အရ2023ခုနှစ်မှာဆေးဝါးဈေးနှုန်းပြိုင်ဆိုင်မှုတွေကြောင့်ပုံမဖိအားတွေများလာလိမ့်မယ်လို့ကြိုတင်တက်ဆထားပါတယ်။ရရွာတွေအတွင်းဆေးဆိုင်တွေပိတ်လိုက်ရတဲ့အတွက်သုံးဆွဲသူတွေဟာထိခိုက်မှုအများဆုံးခံစားရမဲ့သူတွေဖြစ်လိမ့်မယ်လို့ဆေးဝါးလုပ်ငန်းရှင်များအသင်းရဲ့အကြီးအကဲလီလာဟမ်ဘတ်ကသတိပေးပါတယ
် If your local pharmacy closes you won't be able to get the accessible service
ကိုရရွာတွေကဆေးဆိုင်တွေကိုပိတ်လိုက်ဒေသခံတွေအနေနဲ့ဆေးဝါးတွေမရနိုင်တော့ပါဘူးအဝေးကြီးကိုသွားပြီးဝယ်ခြင်းဝင်ဒါမှမဟုတ်ဒီကိစ္စကိုဖြေရှင်းပေးဖို့အတွက်အမျိုးသားကျန်းမာရေးဌာန NHS ကိုဖိအားပေးရုံနဲ့ရှိပါတယ်ဒါကြောင့်တကြီးရွယ်ဦးတွေမပြည့်စုံသူတွေဟာဒီအခြေအနေကိုအဓိကခံစားရမှာပါ
အခုလိုဆေးဝါးအယောင်ဌာနတွေပိတ်လိုက်ရတဲ့အတွက်လူနာတွေဟာအထွေထွေယောဂါကြီးစုစစ်ဆေးပေးတဲ့ဆရာဝန်တွေနဲ့ဆေးရုံတွေကအရေးပေါ်ဌာနတွေအပေါ်မှာအများကြီးမိကိုအားထားလာရမှာဖြစ်ပါတယ်ဗြိတိန်အစိုးရရဲ့ကျန်းမာရေးနဲ့လူမှုကူညီဆောင်ရှောက်ရေးဌာနကတော့အစိုးရအနေနဲ့ဒေသဆိုင်ရာဆေးဆိုင်တွေအတွက်နှစ်စဉ်စတာလင်ပေါင်းနှစ်တက်သမ6တန်းကူညီထောက်ပံ့နေတယ်လို့ပြောဆိုထားပါတယ
်ကိုဆောင်မှုကြောင့်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်တောတရှင်များရှင်လွန်ခဲ့တဲ့နှစ်ပေါင်း35နှစ်ကျော်ကနျူကလ িয়ার မတော်တဆမှုဖြစ်ခဲ့တဲ့ယူကရိန်းကရှာနိုဗယ်နျူကလ িয়ার ဓာတ်အဖိစက်ရုံဝင်းကျင်မှာနေထိုင်တဲ့ခွေးတွေကိုလေ့လာပြီးသူတို့မျိုးဗီဇာကသူတို့ရှင်သန်ချဲ့ရင်နိုင်ရဲ့အတွက်အထောက်အကူပေးမှုရှိမရှိသိပ္ပံပညာရှင်တွေဆန်းစစ်နေကြပါတယ်။ကျန်တက်တဲ့ပတ်ဝန်းကျင်အစိုးရဆုံးပျက်စီးမှုအခြေအနေအောက်မှာဘလို့ရှင်သန်ရပ်တည်နိုင်နေဆိုတာကိုဒီခွေးလေးတွေစီကနေသိနိုင်မလားဆိုပြီးတော့လေ့လာနေကြတာပါ။ AP သတင်း ဆောင်ပါကိုတော့ဒေါက်ခင်မြို့သက်ပြောပြပေးထားပါတယ်ရှင
် Channel Bell Nuclear Center မှာနေသူတွေနဲ့ဒရိဆန်တွေကိုအကူအညီပေးဖို့ဖွဲ့ထားတယ် American Chief Site Clean Futures Fund NGO အဖွဲ့ဟာခွေးလေးတွေမှာတရောင်ချီတန်တုံးကိုစမ်းနေပါတယ်သူတို့အဖွဲ့ဟာ2019ကစပြီး Radio 30ကြော့ဓာတ်မြင့်မားတဲ့ဒီဒေတာတွေကခွေးတွေကိုတားကြောဖြတ်တာကာကွယ်ဆေးထိုးတာနဲ့စမ်းသပ်စစ်ဆေးမှုတွေကိုလုပ်ပေးနေတယ်လို့အဖွဲ့တာဝန်ခံ Jan Batch ကပြောပါတယ
် As you can see right here we have the tattoo from 2017
ဒီမှာတွေ့ရတဲ့အတိုင်းပဲ2018ခုနှစ်ကလေးကထိုးပေးထားတဲ့အမှတ်အသားတွေဒီနှစ်ရွက်နာကမပုံတင်ကကလည်း2018ခုနှစ်ကပဲနှစ်တိုင်းပဲခွေးလေးတွေကိုဖမ်းပြီးတော့ကာကွယ်ဆေးတွေပြန်ပြန်ထိုးပေးပါတယ်နှစ်လလောက်ကြာရင်တခါပြန်ဖမ်းပြီးတော့ဒိုစီမီတာနဲ့သူတို့မှာဓာတ်ရောင်ခြည်ဘလောက်တင့်နေဆိုတာကိုဒီနေရာမှာတိုင်းပါတယ
်ချန်နိုဘတ်မှာပိုင်ရှင်မဲ့ခွေးကညာနဲ့ခြေရှိပါတယ်ဒီခွေးပေါက်ကလေးတွေကတော့1986ကအစောအဆုံးဓာတ်ပေါင်းပုံမှာတော်တော်စပောက်ကွဲမှုမှာအသက်မသေးပဲကျန်ရတဲ့ခွေးတွေကနေပောက်ဖွားလာတာပါပောက်ကွဲမှုကြောင့်အဆောက်အဦတွေပျက်စီးခဲ့ရတယ်လို့ပမာဏအတော်ကြီးမှတဲ့ရေဒီယို30ကြော့ဓာတ်ရောင်ခြည်တွေဒေတာတစ်ခွန်လုံးကိုပြန့်သွားခဲ့တယ်လို့အနိမ့်မြဆိုင်အေဂျင်စီ IAEA ကပြောပါတယ်ဒေတာရင်းနေထိုင်သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးခဲ့ပေမဲ့အိမ်မွေးတရိတ်ဆန်အများပြားကတော့ကျန်ရတာပါဒီထဲကထောင်ပေါင်းများစွာဟာရေဒီယို30ကြော့ဓာတ်ရောင်ခြည်အစိတ်တင်တည်ဆုံးခဲ့ပေမဲ့ခွေးအများအပြားကတော့အစာရှာနိုင်ပြီးမျိုးဆက်ပါပွားနိုင်ကြတယ်လို့အသက်ရှင်ကျန်ရကြတာပါဒါကြောင့်သိပ္ပံပညာရှင်တွေကသူတို့ဘယ်လိုရှင်သန်ကြတယ်ဆိုတာကိုသိရအောင်ဒီခွေးပေါက်ကလေးတွေရဲ့မျိုးဗီဇကိုလေ့လာကြတာဖြစ်ပြီးပထမဆုံးလေ့လာတွေ့ရှိချက်အစဉ်ခံစားကို March 3ရက်နေ့သိပ္ပံဂျာနယ်မှာတင်ပြခဲ့ပါတယ်ဓာတ်ရောင်ခြည်တင့်ဆုံးလို့သတ်မှတ်ထားတဲ့နေရာမှာတောလာနေတဲ့ခွေးအကောင်302ကောင်အတွက်ဓာတ်ရောင်ခြည်ကသူ့ရဲ့မျိုးဗီဇပေါ်မှာတည်ရဖို့နဲ့ကမ္ဘာတခြားနေရာတွေကခွေးတွေနဲ့ပွားချမှုကိုလေ့လာကြကြတာဖြစ်ပါတယ်1990ကတည်းကချာနိုဘိုင်ဒေတာမှာလေ့လာနေတယ်တောင်ကိုရိုင်းနတ်တက္ကသိုလ်ကဇီဝသိပ္ပံပညာရှင်တင်မှုဆိုးဟာ2019ကစပြီးဒီဒေတာကခွေးလေးတွေရဲ့သွေးနမူနာတွေကိုကောက်ယူစမ်းသပ်နေတာဖြစ်ပါတယ်ချာနိုဘိုင်ကဓာတ်ပေါင်းပုံ၄ခုလဲပတ်နေခြင်းနဲ့နောက်ထပ်ဓာတ်ပေါင်းပုံနှစ်ခုတိဆောက်နေချိန်မှာပောက်ကွဲမှုကြောင့်လူတွေဘေးလွတ်ရာကိုရှောင်ကြချိန်မှာဒီခွေးကလေးတွေပဲဓာတ်ရောင်ခြည်အန္တရာယ်ကြီးမတဲ့နေရာမှာကျန်ရတာကြောင့်သူတို့ကလူအပါဝင်နှုတ်တိုက်သတ္တဝါတွေပေါ်မှာဓာတ်ရောင်ခြည်တက်ရောက်မှုကိုအကောင်းဆုံးလေ့လာနိုင်တယ်လို့သူကပြောပါတယ
် this ability to compare the dogs of Chernobyl to these other village dogs and other breed dogs
ဒီရှာနိုဘိုင်ကခွေးတွေကိုအခြားဒေသကခွေးတွေနဲ့တခြားခွေးမျိုးစိတ်တွေကပေါက်တဲ့ခွေးတွေနဲ့ရှင်ပြီးလေ့လာတဲ့အခါသူတို့ရဲ့ရာဇဝင်တွေသူတို့ရဲ့မျိုးစဉ်ပေါင်းဆက်ရင်းသူတို့အချိန်နဲ့အမျှဘယ်လိုပြောင်းလဲလာနေတယ်ဆိုတာကိုသိလာရပါတယ်
။ဆရာရေးသားသူတွေထဲမှာ American NHG လူသားမျိုးဗီဇသုတေသနဆိုင်ရာဌာနစစ်ဆေးမှု Elin Ostrander လည်းပါပါတယ်
။ We've had this golden opportunity to look at the structure of the population and really lay the groundwork.
ချင်းဒီသိဆိုတဲ့အစိတ်တင်ဝင်ကျင်မှာမျိုးဆက်15ဆက်လောက်ဘယ်လိုရှင်သန်နေထိုင်ခဲ့တယ်ဆိုတာကိုဖြေရှာနိုင်ဖို့တိုက်ပြီးတော့တန်ဖိုးရှိတဲ့အခွင့်အလမ်းကိုရခဲ့တာပါဘလို့ရှင်သန်နိုင်မယ်မျိုးဗီဇ DNA ဘလို့အပြောင်းလဲတွေရှိမယ်ဘလို့ဖြစ်လာနိုင်တယ်အခြေအနေကောင်းရအောင်ဘလို့လုပ်ရတယ်ဆိုတာတွေကိုသိခွင့်ရလာတာပါ
Ostrander ဟာဓာတ်ခွဲကမ်းမှာကင်ဆာတန်တရရှိသူတွေရဲ့မျိုးဗီဇဆိုင်ရာကိုလေ့လာနေသူဖြစ်ပါတယ်ဒီခွေးကလေးတွေဟာဒီလိုဒေသမှာအချိန်ကြာကြာနေလာတာနဲ့အမျှမျိုးဗီဇရောနှောရှုပ်ထွေးမှုတွေရှိမယ်လို့သုတေသနပညာရှင်တွေကအစောပိုင်းကတွက်ဆခဲ့ကြပေမဲ့အခုလေ့လာမှုကလည်းဓာတ်ရောင်ခြည်တက်မှုများတဲ့နေရာအလဲအလတ်နဲ့နေပါတဲ့နေရာတွေမှာနေထိုင်တဲ့ခွေးတွေကို DNA ကနေအလွယ်တကူခွဲခြားကြည့်လို့ရတယ်ဆိုတော့ကိုတွေ့ခဲ့ရတာဖြစ်ပါတယ်။ဒါကြောင့်အခုဆို DNA မှာဘာတွေအပြောင်းလဲရှိတာကိုစမ်းသပ်ဖို့စပြီးလုပ်လာကြပြီလို့ပြောပါတယ်။ဒီသုတေသနကလည်းနောက်မှာအာကာသရင်းမှာလို့ဓာတ်ရောင်ခြည်တက်ဝင်းကျင်မျိုးမှာတရိတ်ဆန်တွေနဲ့လူသားတွေဘလို့ရှင်သန်နေထိုင်နိုင်လဲဆိုတော့ကိုသိလာနိုင်တယ်လို့လည်းယုံကြည်ကြပါတယ်။လေးလာစမ်းသပ်နေတဲ့ခွေးကလေးတွေထဲကတချို့ဟာ Clean Futures Fund အဖွဲ့ကနေတဆင့် American နိုင်ငံကမွေးစားသူတွေစီရောက်လာတယ်။ဒီနှစ် October လမှာ Channel Bike ကိုထပ်ပြီးသွားမယ် American သုတေသနအဖွဲ့ထဲမှာလည်းတန်ရှင်မဲ့ခွေးကလေးတွေအတွက်မွေးစားခြင်းရှိနေဖြစ်ပါတယ်။
ဒေါက်ခင်မျိုးသက်စူးစီးတက်ပြပေးကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစီရဲ့မနေ့6နိုင်ကနေ9နိုင်အထိထုတ်လင်းတဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းတူမီတာ3248လိုင်းလံမီတာ190တို့ကနေဖမ်းယူနိုင်ကြနိုင်ကြပါတယ်ရှင
်သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခင်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေတာမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လိုက်ရုံနဲ့သတင်းမှန်တွေရယူနိုင်ပါပြီလက်ဖျားလေးနဲ့တစ်ချက်တောက်ရုံနဲ့ရယူနိုင်တဲ့သတင်းတွေနိုင်ငံရေးဖြစ်စဉ်တွေတကယ့်ဘဝဇက်လန်းတွေ one click ခလုတ်တစ်ချက်နှိမ့်ရုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VUE Plus application ကို download ရယူပါ
မင်္ဂလာမနက်ခင်မတော်တရှင်များရှင် VOA American အတန်ရဲ့2023ခုနှစ်မတ်လ15ရက်ဗုဒ္ဓဟူးနေ့မနက်ခင်းစီစဉ်တွေကိုလိုင်းဒိုမီတာ3248တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်အခုဒုတိယပိုင်းအစီအစဉ်မှာတော့ American နိုင်ငံရေးအကြောင်းသိကောင်းစရာကဘာတလွားခီးသွားစတဲ့သတင်းပတ်စင်ကဏ္ဍတွေနဲ့အတူနားဆင်ကြရမှာကတော့
အဆင့်ကျော်ပြီးတော့လှုပ်လို့ရှိနေဆုံးရှုံးမှုတွေရှိနိုင်တယ်အဆင့်တွေလိုအပ်လို့ရှိနေဆုံးရှုံးမှုတွေရှိနိုင်အားကြောင့်လို့
နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြပေးပါမယ်ရှင်။ခုရင်ဆုံးတော့သတင်းဆောင်မတစ်ပုဒ်နဲ့စပါမယ်။မြန်မာနိုင်ငံမြေလက်ဒေသအပါအဝင်နေရာအတော်များများကမြို့ပြနဲ့နီးကပ်နေကြတဲ့ခြေလက်တွေကစိုက်ပျိုးမြေတွေကိုမြို့ပေါ်မှာရှိတဲ့ငွေချေတက်နိုင်သူတချို့ကအကွက်ရိုက်ပြီးအလွယ်တကူဝယ်ယူနေကြတာတွေဟာအခုအခါမှာပိုပြီးတော့များလာနေပါတယ်။ဒီအကြောင်းလေ့လာထားတဲ့ကိုခင်မောင်စုမင်းကတောင်သူလယ်သမားအရေးဆောက်ရွက်ပေးနေကြသူတွေနဲ့ဆက်သွယ်မေးမြန်းတင်ဆက်ထားပါတယ်ရှင်။
မြို့ပြနဲ့နီးကပ်တဲ့ကျေးရွာတွေကစိုက်ပျိုးမြေတွေကိုဝယ်ယူတာဟာအရင်ကတည်းကတိုင်ရှိပေမဲ့အခုအခါမှာပိုမိုများပြားလာတဲ့အကြောင်းရင်းတွေထဲမှာတောင်သူလယ်သမားတွေကိုယ်တိုင်ကမီယိုဖလာစိုက်ပျိုးရေးလုပ်ငန်းကနေနှစ်စဉ်နီးပါးလောက်အရှုံးပေါ်နေတာကလည်းအဓိကအချက်တစ်ချက်ဖြစ်ပါတယ်။ဒါအပြင်မြို့ပေါ်ကငွေချေးတတ်နိုင်သူတွေကလည်းမြို့ပြအနီးကမြေကွက်တွေကိုဝယ်ယူထားလိုက်ရင်နောက်တစ်ချိန်နီးမျိုးစုံနဲ့တရားဝင်အောင်လုပ်ပြီးမြို့နယ်ဆက်ဆက်တဲ့အိမ်ဝိုင်းဒါမှမဟုတ်လုပ်ငန်းမြေအဖြစ်အသုံးပြုနိုင်တယ်လို့ဈေးကောင်းကောင်းနဲ့လည်းပြန်လည်ရောင်းချဖို့အတွက်ရည်ရွယ်ပြီးရင်းနှီးမြှုပ်နှံထားတာလည်းဖြစ်ပါတယ်။အဲဒီလိုစိုက်ပျိုးမြေတွေကိုဝယ်ယူတဲ့အခါမှာလည်းပုံစံခွန်ခေါ်လေယာစိုက်ပျိုးလုံပိုင်ခွင့်ကိုဝယ်ယူပြီးမြေခွက်ကိုရယူလိုက်တာဖြစ်တယ်လို့တချို့ကလည်းအဲ့ဒီမြေကိုအစိုးရဌာနဆိုင်ရာတွေနဲ့ပေါင်းပြီးရွာမြေမြို့ပြမြေအမျိုးအစားတွေပေါင်းထည့်ဖို့အတွက်သက်ဆိုင်ရာဌာနတွေနဲ့ပူးပေါင်းဆောင်ရွက်တာလည်းဖြစ်ပါတယ်။အဲ့ဒီလိုအခြေအနေတွေကိုမကွေးမြို့အနီးကကျေးရွာမှာနေထိုင်သူလည်းဖြစ်ကိုယ်တိုင်လည်းတောင်သူလည်းသမားအရေးလုံခြုံနေသူတူကအခုလိုပြောပြပါတယ်
တောင်သူတွေကဆိုက်သမျှရှုံးနေဒီနေ့လဲရှုံးမှုများတယ်တောင်သူတွေကလည်းအဆင်မပြေတော့ရောင်းကြရတာပေါ့တရားဝင်တာမဝင်တာတော့ခုနတပိုင်းပေါ့လीအဲ့ဒါရောင်းကြတယ်ဒီမကွေးမျိုးပတ်ဝန်းကျင်ကတော့တော်တော်များများရောင်းပြီးတလောက်ဖြစ်နေသူကနှစ်မျိုးရှိတာပေါ့တစ်မျိုးကတော့ကျွန်တော်တို့ပုံစံခွန်နဲ့အကွက်ပြတ်ရောင်းတာရှိရယ်အဲနောက်တစ်မျိုးကတော့ဝိုင်းကွက်တီချပြီးတော့ပေါ့တရားမဝင်ဝိုင်းကွက်တီချပြီးရောင်းတာရှိတရားတော့မဝင်ဘူးပေါ့ဒါပေမဲ့ရောင်းဝယ်တော့ဖြစ်နေတာပဲဥတက်ပြီးတော့အေးအေးယူတာမရှိသေးဘူးဒါပေမဲ့သူတို့ညနေလေတစ်ဆက်တစ်ဆက်တည်းဖြစ်တယ်ဒီယာမီကကြေးရွာနဲ့လည်းတစ်ဆက်တစ်ဆက်တည်းဖြစ်နေတယ်အဲ့လိုယာမီတွေကိုဝိုင်းကွက်တွေလှုပ်ထားတဲ့ပုံဝဲပြီးတော့တောင်းရှိပြီးလာနေကြတာပေါ့ဒီနေ့အထိတိမ့်နာတွေမရှိတော့ဆက်ပြီးတော့ရောင်းနေတာပဲအဲ့လိုမျိုးစီကံပြက်အနေနဲ့အေးယူတာတို့ဘာလို့လုံးဝမရှိဘူးတခြားဒေသတွေလည်းအဲ့လိုပဲဖြစ်နေတာပဲကျွန်တော်တို့အမြင်ပဲတခြားမျိုးတွေလည်းဒီလိုပဲ
တကယ်တော့အဲ့ဒီလိုလှုပ်တာတွေဟာအမှန်တကယ်စိုက်ပျိုးတဲ့တောင်သူလယ်သမားတွေရဲ့လက်ထဲမှာပဲစိုက်ပျိုး권ရှိတဲ့လေယာမြေတွေရှိရမယ်ဆိုတဲ့မြန်မာနိုင်ငံပါလီမန်ခေတ်ကနေအခုချိန်အထိပြဋ္ဌာန်းထားတဲ့သီးစားချထားရေးဥပဒေနဲ့စန့်ကျင်နေပေမဲ့တစ်ဖက်ကလည်းဦးသိန်းစိန်အစိုးရတို့ကပြဋ္ဌာန်းခဲ့တဲ့စိုက်ပျိုးမြေတွေကိုရောင်းပောင်ငါပေးကမ်း권ရှိတယ်ဆိုပြီးပြဋ္ဌာန်းထားတာကလည်းရှိနေတဲ့အတွက်ကြောင့်ဥပဒေကြောင့်အရာတိကျမှုမရှိဖြစ်နေပါတယ်အဲ့ဒီလိုအခြေအနေတွေဟာစိုက်ပျိုးရေးနဲ့ပတ်သက်တဲ့သက်ဆိုင်ရာဌာနတွေရဲ့အာဂရိလိုက်စားမှုကိုအလွယ်တကူအသုံးချပြီးစီးပွားရေးသမားတွေကလေယာဉ်မြေတွေကိုဝယ်ယူကြတာဟာဒီအချိန်မှာပိုပြီးတော့လွယ်ကူတယ်လို့မြေလက်ဒေသမှာအခြေဆိုင်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကပြောပါတယ
်ဟုတ်တယ်ဗျအဓိကကတော့ဒီစိုက်ပျိုးမြေတွေကိုဝိုင်းကွက်တွေရိုက်ပြီးရောင်းနေဆိုတာဟိုမြို့တိုင်းလူလူလောက်မှာဖြစ်နေတာဗျဒီအချိန်မှာလွယ်တယ်ဘလောက်ထီအောင်အခြေအနေထိုးသွားပြီလဲဆိုတာကိုကျွန်တော်လိုက်ကြည့်တာပေါ့နော်ဝမ်တွင်းမြို့နယ်ရှော်ပင်ကြီးရွာကက်ရက်ယာရီကိုအကွက်ရိုက်ပြီးတော့ရောင်းတယ်အတွင်းထဲမှာရိုက်ထားတဲ့ပုံစံကတော်တော်စနစ်တကျရိုက်ထားတယ်လမ်းနေရောမြေနေရာအမှတ်တားလို့ခေါ်တဲ့ပုံစံနေရောဟိုကြီးချင်းအပြင်ဒါကမြေစင်းပါတယ်လို့ကျွန်တော်ကခြေရလက်ရကိုကြည့်လို့သိတယ်ကျွန်တော်သိတော့မေးချင်တော့ဟုတ်တယ်ပါတယ်ပြောတယ်အခုအခြေအနေတွေကတော့ဒီအချိန်ကတပုတ်တမင်းပုံစံမျိုးသူတို့ဟိုအာနာတွေပေးတယ် ပြီးတဲ့အခါမှာကျွန်တော်တို့အခုချိန်မှာဒီဝန်ထမ်းတွေကိုမင်းတို့စားလို့ရတယ်ဒါပေမဲ့ပြဿနာတော့မတက်စင်ဘူးပြဿနာတည်းငါတို့အရေးယူမယ်ဒီဝန်ထမ်းနဲ့ပေါ့မိတာမှာလုပ်တဲ့အခြေအနေမျိုးတွေပေါ့ဒါကျွန်တော်ကိုယ်တိုင်ဟိုလိုက်ပြီးကျွန်တော်လေ့လာတဲ့အတွက်သိရတဲ့အခြေအနေတွေပေါ့ဗျာ
အဲ့ဒီလိုမြေလက်ဒေတာကစိုက်ပျိုးမြေတွေကိုအကွက်ရိုက်ဝယ်ယူကြတဲ့အထက်မှာစီးပွားရေးလုပ်ငန်းရှင်တွေလည်းပါဝင်ကြပြီးမြေကွက်ကိုချန်ကာပိတ်ထားတဲ့အတွက်ကြောင့်တချို့မျိုးပြနာနီးတဲ့ကျေးရွာတွေမှာဆိုရင်ရွာအဝင်ရွာအထွက်အသွားလာလုပ်ဖို့တောင်ခက်ခဲကုန်ကြပါတယ်ဒါတွေအားလုံးကိုသက်ဆိုင်ရာဌာနတွေကသိရှိပေမဲ့လည်းတစုံတရာအရေးယူဆောင်ရွက်တာမရှိသလောက်ဖြစ်ပါတယ်ဒါကြောင့်မြို့ပြနာနီးတဲ့ကျေးရွာတွေကတောင်သူတွေရဲ့လေယာဉ်လုပ်ငန်းကိုမှုကိုပြီးအလုပ်လုပ်နေတဲ့စရင်ငါလက်လုံလက်စားဆိုတဲ့လူတန်းစားတရက်ပျောက်တလောက်ဖြစ်သွားပြီးအများစုကမြို့ပေါ်တက်အလုပ်လုပ်ပြီးဖြစ်တယ်လို့လောက်ကင်စားတော့ကြရတယ်လို့သူလိလာထားတဲ့အခြေအနေတစ်ခုကိုဥပမာပေးကမြေလက်ဒေသကလယ်သမားအရေးဆောင်ရွက်နေသူကပဲပြောပြပါတယ်
ဥမာအဖြစ်မကွေးမြို့နာလေးကတန်တော်ကုန်းကြီးပါဆိုရင်တောင်တွင်းကြီးဘက်ကိုထွက်တဲ့လမ်းပြရွာပေါ့ဗျာအဲ့ဒီရွာဆိုဒီမခွေးမျိုးနဲ့ကတ်နေအောင်အဲ့ဒီရွာမှာအခုလက်ရှိကိုရှိတယ်ကွက်သစ်တွေရိုက်ကြောင်းနေတာရွာနဲ့ကတ်ရပဲအဲ့တော့ဘယ်လောက်ဈေးပေါင်နေရတော့ဆိုတော့လမ်းမကြီးကိုမေးတင်ဝိုင်းသူ့ရဲ့နေရာမျိုးကိုရိုက်လိုက်တယ်ဒါတော့လမ်းမကြီးမေးနေတယ်တဝိုင်းကို850ကျောင်းနောက်ကျောကဝိုင်းတွေကိုကျတော့150ဈေးပေါက်တယ်အဲ့တော့ तू ကအဲ့လောက်ဈေးရနေတဲ့ခါမှာစိုက်ပျိုးရေးကိုဘယ်လုပ်တော့မလဲ तू အဲ့ဒီနည်းနဲ့ပဲငွေရှာတော့ဟိုနေရာမျိုးမပိုင်ဆိုင်တဲ့ကျွန်တော်တို့ရွာတွေကနေရာလုံသားတွေသူတို့ကကျုံမှာကြပန်းအလုပ်တွေဘက်ကိုကြောင်းမိတာတော့ကြညို့နဲ့နီးနေတဲ့တွေတချို့တွေက900ဆိုင်လေးတွေလာထွက်တယ်တချို့တွေကလေချိုးကျွတ်ပါဆိုင်လေးတွေလမ်းဘေးမှာလာပြီးကမှလောက်ကြတယ်တချို့ကပြန်လောက်ကြတယ်တချို့ကလည်းတမန်လောက်ကြတယ်ကျွန်တော်လေ့လာလို့ရတယ်တော့စောက်ဝင်နေဖြည့်ရှင်းမှုပုံစံတွေကပြောင်းလဲပြောင်းလဲသွားတယ
်လေယာမြေတွေကိုလမ်းနာ39ခေါ်အခြားနီး3ဆွဲခွင်းဆိုပြီးခွင့်ပြုချက်လျှောက်ထားနိုင်ပေမဲ့တကယ်တမ်းဥပဒေအရဆိုရင်တိကျခိုင်မာမှုရှိရမှာဖြစ်ပြီးဌာနဆိုင်ရာအမျိုးမျိုးရဲ့ကြိုးကြောင်းစီလျော်တဲ့ထောက်ခံချက်တွေပါရှိရမှာဖြစ်ကအချက်ယူပြီးလဲစစ်ဆေးရမှာဖြစ်တဲ့အတွက်လွယ်လွယ်ကူကူနဲ့လုပ်ပိုင်ခွင့်ပေးထားတာတော့မဟုတ်ပါဘူးဒါပေမဲ့လည်းအခုအချိန်ကမှဥပဒေအကြောင်းအရမဟုတ်ပဲဒေသဆိုင်ရာအာဏာပိုင်တွေရဲ့အမိန့်ကသာအဓိကဖြစ်တဲ့အတွက်ကြောင့်မြို့ပြနာနီးတဲ့ကျေးရွာတွေကစိုက်ပျိုးမြေတွေကိုအကွက်ချဝယ်ယူရေးဟာတော်တော်ကိုလွယ်ကူလာပါတယ်။အရင်စစ်အစိုးရဆက်ဆက်ကလည်းအာဏာပိုင်တွေနဲ့ပူးပေါင်းပြီးစီးပွားရေးသမားတွေကစက်မှုစုံတည်ဆောက်မယ်ဆိုကာလမ်းနာ39နဲ့လေယာမြေတွေကိုလွယ်လွယ်ကူကူအာဏာမသိမ်းယူခဲ့ပါတယ်။ဒါပေမဲ့လည်းနောက်ပိုင်းမှာစက်မှုစုံဆိုတာဖြစ်မလာပဲလမ်းဖောက်အကွက်ချပြီးမြို့ပြတိုးချဲ့ရက်ွက်တွေတိဆောက်ကအိမ်ဝိုင်းကွက်တွေအကွက်ရိုက်အိုးအိမ်တွေတိဆောက်ပြီးဈေးကြီးကြီးနဲ့ရောင်းချကြပါတယ်ခင်ဗျာ
ကိုခင်မောင်ဆွေမစူးစီးတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်အခုတော့သတင်းဖတ်ရှင်ကဏ္ဍတွေကိုတင်ပြဖို့အလှည့်ရောက်ပါပြီအရင်ဆုံးတော့အမေရိကန်နိုင်ငံရဲ့အကြောင်းတည်ကောင်းစရာအစီအစဉ်ကိုနားဆင်ကြရပါမယ်ယူကရိန်းပြည်သူတွေနဲ့အတူရက်တီပါကြောင်ပိုယဟမင်းကြီးဖရန်စစ်ကသတင်းစကားပါလိုက်ပါတယ်။ယူကရိန်းကဘက်မုတ်မြို့နဲ့တခြားဒေသတွေကိုရုရှားဘက်ကအပြင်းထန်တိုက်ခိုက်နေချိန်မှာပဲပိုယဟမင်းကြီးကဗာတီကန်ကနေအခုလိုပြောဆိုလိုက်တာပါ။တိုက်ပွဲဖြစ်ပွားနေတဲ့ရှေ့တန်းစစ်မျက်နှာပြင်တွေအတွက်ထောက်ပံ့ပို့ဆောင်ရေးလမ်းကြောင်းအခက်တွေ့နေတဲ့ယူကရိန်းရဲ့အခြေအနေနဲ့ပတ်သက်လို့ VOA သတင်းတောက်ဘာရိုနီကာဘော်ဒါရက်စ်အီဂလီစီယာပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြထားပါတယ်ရှင်။
ပြီးခဲ့တဲ့သတင်းပတ်ကောင်မှာယူကရိန်းအရှေ့ပိုင်းကဘတ်မူမြို့တိုက်ပွဲတွေအတွင်းနောက်ထပ်နယ်မြေတချို့ထပ်သိမ်းပိုက်နိုင်ခဲ့တယ်လို့ရုရှားကြီးစားတပ်ဖွဲ့ကပြောပါတယ်ပျက်စီးနေတဲ့အဆောက်အဦတွေနဲ့ဝက်နာကြီးစားတပ်ဖွဲ့ဝင်တွေပုံကိုရုရှားသတင်းဌာန RIA Novosti ကပြသခဲ့ပေမဲ့လည်းဒီဗီဒီယိုဟာဘတ်မူမှာဟုတ်မဟုတ် VOA ကတီးခြားအတည်မပြုနိုင်ခဲ့ပါဘူးဒါပေမဲ့လည်းအခြေအနေကကိုယ့်ဘက်မှာအလေးမသားကြောင်းယူကရိန်းတပ်ဖွဲ့ဘက်ကပြောပါတယ်
ဘတ်မူအခြေစိုက်ဒေသကိုကာကွယ်ဖို့အတော်လေးခက်ခဲပါတယ်။ရန်သူအားလုံးကဒီနေရာကိုအင်အားအလုံးအင်းနဲ့တိုက်ခိုက်နေတာကြောင့်ပါ။ရာသီဥတုကလည်းဆူဆွပြီးရှွန့်ထူတတ်တော့တိုက်ခိုက်ရေးရင်တွေအသုံးပြုဖို့လည်းခက်ပါတယ
်။အခုလိုခက်ခဲတွေရှိပေမဲ့လည်းဥတီချက်မပြောက်ဖို့လိုတဲ့ကြောင်းယူကရိန်းတပ်မတော်ကပြောပါတယ
်။ Robota ye zavzde robota ye pustin
ကျွန်တော်တို့ရှေ့ဆက်လောက်အောင်မှာအများကြီးပါနားလို့မဖြစ်ပါဘူး။လိုအပ်တယ်ဆိုရင်ညဘက်လည်းလုံနေရပါတယ်။
ရုရှားရိဘက်ကတော့အရက်သားတွေပါမချမ်းပြစ်ခတ်တပ်ဖြတ်နေတယ်လို့ဆိုပါတယ
်ရကက်တီအာတီလရီ
မစ်ဆိုင်းတွေအမြောက်တွေဒရုန်းတွေမော်တာတွေလက်နက်မျိုးစုံသုံးပြီးမကောင်းဆိုးဝါးတွေကပြစ်ခတ်တိုက်ခိုက်နေပါတယ်သူတို့စိတ်ထဲမှာရှိတာတခုကတော့လူတွေတေးကြေးပျက်စီးဖို့နဲ့လူသားတွေမျိုးတုံးသွားဖို့ပါ
ဘတ်မူမျိုးအနောက်ဘက်ကကိုစတီယန်တီနီဖ်ကမျိုးမှာဆိုရင်ရုရှားဘက်ကဘုံးသီးတွေအများကြီးပါတဲ့မစ်ဆိုင်းတွေရောပြစ်ခတ်တိုက်ခိုက်တာကြောင့် အဆောက်အဦတွေအရက်သားတွေတန်ရာရကုန်ပါတယ်မင်းဆိုင်ကြောင်ခါဆန်ဒီတာမှာအရက်သား၃ဦးသေဆုံးသွားပါတယ်အသက်မသေးပဲကြံသူတဦးကအခုလိုပြောပါတယ်
ပောက်ကွဲမှုတွေကြောင့်ကားတွေပျက်စီးကုန်ပြီးတော့လူတွေလည်းဒဏ်ရာရကုန်ပါတယ်ကျမတို့ကအဲ့ဒီအချိန်ဈေးဆိုင်ထဲမှာပါ
ရုရှားကပြစ်ခတ်တိုက်ခိုက်နေချိန်မှာပဲငြိမ်းချမ်းရေးအတွက်ဗာတီကန်ကအခုလိုပြောရတယ
်ဂျီမနီယမိုနီတနာဖေဒေအန်လာဆိုလီဒါရီ
စစ်ပွဲကြောင့်ဒုက္ခအတိရောက်နေကြသူကျွန်တော်တို့ရဲ့ညီအကိုမောင်နှမတွေနဲ့တစည်းတစ်လုံးနဲ့ဆက်လက်အတူရပ်တည်ကြပါစို့အထူးသဖြင့်အာဇာနည်ပြည်သားစွာအသက်ပေးသွားတဲ့ယူကရိန်းလူထုကိုမမေ့ကြပါနဲ့
စင်ပီတာရင်မြန်မာတင်းငွေနေကကျင်းပတဲ့ပုံရဟန်းမင်းကြီးရဲ့ဩဝါဒခံယူပွဲကိုထောင်ထဲချီတဲ့ပေးရသက်တွေတက်ရောက်ခဲ့ကြပါလိမ့်ခင်ဗျာ
ကိုအောင်အောင်အပတ်စဉ်စီစဉ်တင်ဆက်နေတဲ့အမေရိကန်နိုင်ငံရဲ့အချောင်းတိကောင်းစီယာသတင်းပတ်ဆင်ကဏ္ဍကိုနားဆင်ချီရှုခဲ့ကြတာဖြစ်ပါတယ်ရှင် VOE မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုမနေ့ကရေဒီယိုရုပ်သံအစီအစဉ်ကိုတော့ကျမတို့ရဲ့ website ဆာမျက်နှာဖြစ်တဲ့ bami.voanews.com မှာလည်းအတန်လွှင့်တဲ့အချိန်နဲ့တပြေးညီတိုက်ရိုက်ထုတ်လွှင့်ပေးနေတယ်လို့ပဲ VOE မြန်မာပိုင်းအစီအစဉ်ရဲ့လူမှုကွန်ရက် Facebook နဲ့ YouTube ဆာမျက်နှာတို့ကနေလည်းတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင
်မတိကျမြေယာမှုတွေအပြည့်အပြောင်းလဲတွေများတဲ့ကမ္ဘာကြီးမှာကျွန်တော်တို့ကြားတယ်လို့မြင်တယ်လို့ဖြစ်မလာတဲ့အခါအမှန်တရားကိုရှာဖွေကြရပါတယ်။တရင်ကိုတပိုင်းတစပဲကြားသိလိုက်ရရင်ယုံကြည်မှုတွေကိုလက်လွတ်လိုက်ရတာတွေရှိပါတယ်။အကြက်တဲကာလတွေမှာကျွန်တော်တို့ရဲ့အိမ်မက်တွေမျောလင့်ချက်တွေပိုကောင်းတဲ့မနှက်ဖန်တွေကိုတောင်းတမိတာတွေကတရင်လှလက်ခွင့်အပေါ်မှာမူတည်နေပါတယ်။ကျွန်တော်တို့ VOA ကအနေရဲ့ဂျားကနေတရင်တွေကိုတင်ဆက်ပေးနေပါတယ်။ကဘာကြီးနဲ့ချိတ်ဆက်ပြီးအမှန်တရားကိုဆောင်ကျင်းပေးနေပါတယ် VOA American အတန်ကသတင်းမှန်တွေကိုဗတ်ပေါင်းစုံကတင်ပြပေးနေပါတယ်ခင်ဗျာ
တော်တာရှင်တို့ခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းစီစဉ်ရဲ့ဗုဒ္ဓနေမနေ့ခင်ထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်ရှင်။မကြခင်မှာတော့နေရာပေါင်းစုံအချောင်းဆောင်သတင်းပတ်ဆင်ခဏကိုနားဆင်ကြည့်ရှုကြရဖို့ရှိပါတယ်။အခုတော့ကဘာတလွားခီးသွားစီစဉ်ကိုနားဆင်ကြရအောင်ပါရှင်။ပြင်သစ်နိုင်ငံပါရီမြို့တော်မှာနာမည်ကြီးဇိမ်ကန်ဖက်ရှင်ဒီဇိုင်နာတွေအလေးထားရတဲ့ဖန်တီးအိမ်ကြီးတစ်ခုရှိပါတယ်။ဒီဇိုင်နာအမှတ်တစ်ဆယ့်အဝတ်အထည်တွေအသုံးဆောင်နေဖြစ်လာဖို့နောက်ွယ်ကနေအသေးစိတ်အနုစိတ်ဖန်တီးပေးရတဲ့လက်မအနုပညာလုပ်ငန်းတွေစုနေတဲ့အဆောက်အုံကြီးဖြစ်ပါတယ်။မဆုမြတ်မွန်ကကဘာတလွားခီးသွားအစီအစဉ်ကနေခေါ်သွားပါလိမ့်မယ်ရှင
်။ပြည်သူနိုင်ငံပါရီမြို့တော်မြောက်ပိုင်းက Overville ရပ်ကွက်မှာဘေးသူကလက်ရမြောက်ထူးခြားတဲ့ဒရိကံပုံအဆောက်အုံကြီးတစ်ခုရှိပါတယ်။ 90M လို့နာမည်ပေးထားတဲ့ဒီအဆောက်အုံကြီးကိုကဘာကျော်ဇိမ်ကန်ဖက်ရှင်အမှတ်တံဆိပ်ဖြစ်တဲ့ Chanel ကနာမည်ကြီးပြီးသူကရူဒီရီချော်တီကိုဆောက်လုပ်ခိုင်းခဲ့တာပါ Chanel အပါအဝင်ကဘာကျော်ဖက်ရှင်အမှတ်တံဆိပ်တွေနဲ့ဇိမ်ကန်အဝတ်အထည်တွေအသုံးဆောင်တွေဖြစ်လာဖို့မရှိမဖြစ်လိုတဲ့အမှုပညာရှင်တွေတနေရာထဲမှာစုပြီးတော့အလုပ်တွဲလုပ်နိုင်ကြအောင်ရည်ရွယ်ချက်နဲ့ဒီစာအုပ်ကြီးကိုဆောက်လုပ်ထားတာပါကဘာဖက်ရှင်လောကမှာထိတ်တန့်ရောက်တဲ့ပြင်သစ်ဖက်ရှင်လုပ်ငန်းအတွက်ဒီအစာအုပ်ကြီးဘလောက်အရေးပါသလဲဆိုရင်ဒီအစာအုပ်ကြီးစောက်ဖွင့်ပြီးတဲ့နောက်မှာပြစ်တဲ့သမရာအမန်နျူအယ်မက်ခရွန်ကိုတိုင်းလာရောက်လေ့လာခဲ့တာကိုကြည်ရင်သိနိုင်ပါတယ်
။ Ah d'accord. Mais qu'est-ce que ça change?
အထက်၅ထပ်ရှိတဲ့ 19M အစအဦးကြီးထဲမှာရွှေကြည်ထိုးဇာထိုးပန်းထိုးလုပ်ငန်းဖက်နက်လုပ်ငန်းလက်အိတ်လုပ်ငန်းအုတ်ထုတ်လုပ်ငန်းငှက်မွေးမျိုးစုံနဲ့အလှပုံဖော်တဲ့လုပ်ငန်းရွှေပဒိန်လုပ်ငန်းစတဲ့လက်မှုအတက်ပညာပိုင်းကျွမ်းကျင်တဲ့လုပ်ငန်းဆက်တစ်ခုရဲ့အလုပ်ယုံတွေရှိပါတယ်။ Chanel ပွဲတက်ကားဝင်တွေအတွက်အသေးစိတ်အနုစိတ်ရွှေကြည်ထိုးပန်းပုံဖော်ပေးနေတဲ့အလုပ်ယုံတွေလို့ပြောလို့လည်းရပါတယ်။လက်ချုပ်ဒီဇိုင်နာအဝတ်အထည်တွေအတွက်ခက်ခဲတဲ့ဒီဇိုင်းတွေကိုလက်တွေ့ဖြစ်လာအောင်ဖန်တီးပေးနိုင်တဲ့လက်မှုပညာပိုင်းလက်ရမြောင်းလာတဲ့အတွက်နိုင်ငံတကာဒီဇိုင်နာတွေရဲ့လက်ဆွဲလုပ်ငန်းတွေလည်းဖြစ်ကြပါတယ်။ဒီလုပ်ငန်းတွေရဲ့အလုပ်ယုံတွေကိုတနေရာထဲမှာစုထားလိုက်တဲ့အတွက်ဖန်တီးမှုပိုင်းပို့ပြီးတော့အဆင်ပြေလွယ်ကူသွားတဲ့အကျိုးတွေရှိတယ်လို့အနုပညာရှင်တွေကပြောကြပါဗျ1858ခုနှစ်ထဲကနာမည်ကျော်ဒီဇိုင်နာတွေရဲ့အဝတ်အထည်တွေအတွက်ရွှေကြည်ထိုးပေးလာတဲ့ Lesage ရွှေကြည်ထိုးလုပ်ငန်းကြီးရဲ့ဒါရိုက်တာက Chanel ရဲ့ 19M အစာအုပ်ကြီးမှာအလုပ်ရုံဖွင့်ထားနိုင်တာဘလောက်အကျိုးများလဲဆိုတာကိုအခုလိုပြောပြပါရစေ
။ D'abord c'est un immense cadeau que d'être au 19M pour nous. C'est un lieu bien sûr
19M အစာအုပ်ကြီးမှာလှုပ်လှခွင့်ရတာကျွန်တော်တို့အတွက်တကယ်ကိုကြီးမားတဲ့လက်ဆောင်ကြီးတစ်ခုရတယ်လို့ပါပဲ။ပြည်သူ့ကကြီး Rudy Richard ရဲ့အမကန်ဖန်တီးမှုကြီးတစ်ခုဖြစ်ပါတယ်။လက်မှုအတတ်ပညာကျွမ်းကျင်တဲ့နှိပညာရှင်တွေကိုတစုတစည်းတည်းထားပြီးတော့ပူးပေါင်းဖန်တီးနိုင်အောင် Chanel ကစောက်ခိုင်းခဲ့တာဖြစ်ပါတယ်။ရန်ကိုအဆင်ပြေလွယ်ကူစေပါတယ်လက်ဝက်လက်စားလှုပ်ဖို့လိုလာပြီဆိုရင်ပေါရီမျိုးဒီဘက်ချမ်းကနေဟိုဘက်ချမ်းမှာရှိတဲ့ရွှေပရင်စီကိုသွားနေဖို့မလိုတော့ပါဘူးသူတို့လွယ်ုံရှိတဲ့စီခန္ဓာကသွားခောက်ပြီးအလုပ်အပ်လိုက်ရုံပါပဲ
ခရစ်ရှန်လခွာအီဆန်လဟွန်တို့လိုပြင်သစ်ဖက်ရှင်သမိုင်းမှာမပါမဖြစ်တဲ့အထင်ကြီးတဲ့ဒီဇိုင်နာတွေကဆားလို့ခေတ်ဆက်ဆက်နာမည်ကြီးဒီဇိုင်နာမျိုးစုံအတွက်လက်စားရွှေကြည်တို့လုပ်ငန်းကရွှေကြည်တို့ဝန်ဆောင်မှုတွေပေးလာခဲ့တာပါChanel fashion လုပ်ငန်းနဲ့လက်တွဲပြီးအလုပ်လုပ်ခဲ့တာကလည်း1983ခုနှစ်ထဲကဖြစ်ပါတယ်။သူတို့အတွေ့အကြုံအရသူတို့လို fashion လုပ်ငန်းမှာတခြားကျွမ်းကျင်သူတွေနဲ့အစအဦးတစ်ခုထဲမှာတစုတစည်းတဲ့အလုပ်လုပ်ရတဲ့အတွက်ဖန်တီးမှုပိုင်းအတွက်ပါအကျိုးများစေတယ်လို့ပြောပါတယ
်။Ça c'est vraiment un gain extraordinaire de créativité de synergie.
Alors sous bambi ni ni nai nai phandi nai ne ajo ga de ge ko chi ma ba de. Chanaru pu bang phandi mu ri ko lo jin ne designer ri le po pi lo sin pi pi lou pe nai da de ge ko a da che phit ba de.
ကဘာကျော် fashion designer တွေအတွက်မရှိမဖြစ်အားထားရတဲ့အမှုပညာအင်ဂျီလို့တင်စားပြောနိုင်လောက်တဲ့ 19M အစအဦးကြီးမှာ1894ခုနှစ်ထဲကဖနက်ချုပ်လုပ်ငန်းလုပ်နေတဲ့ Maison Masaho ဖနက်လုပ်ငန်းလည်းရှိပါတယ်ဒီလုပ်ငန်းကို Chanel Fashion House က2002ခုနှစ်မှာဝယ်ယူခဲ့ပါတယ်ဒါပေမဲ့1950ပြည့်နှစ်ပိုင်းတွေတည်းကစလို့ပိုင်ရှင် Masaho နဲ့ Chanel ပိုင်ရှင် Gabriel Chanel တို့ပူးပေါင်းပြီးဖနက်တွေဖန်တီးလာခဲ့ကြတာပါChanel ရဲ့ကဘာကျော်အနက်ရောင်ခြေချောင်းထိပ်ဖုံးတဲ့ဖနောက်ကြိုးတိုင်း sling bag ဖနက်ကတက်တဲ့တစ်ခုဖြစ်ပါတယ်1958ခုနှစ်တုန်းကကိုကို Chanel လို့ fashion လောကမှာတည်ကြတဲ့ Gabriel Chanel စီးဖို့ Masaho ချုပ်ပေးခဲ့တဲ့ဖနက်က Chanel အမှတ်တံဆိပ်အတွက်တင်မဟုတ်ဘဲဖနက်သမိုင်းမှာပါ sling bag ရဲ့လို့နာမည်တွင်ခဲ့တာဖြစ်ပါတယ
် Les bottiers Masaho ont participé au développement de la sling bag que vous voyez ici.Alors cette chaussure iconique c'est la sling bag qui a été inventée par Gabriel Chanel dans les années 50.
ဒီ iconic ဖနက်က Gabriel Chanel 1950ပြည့်နှစ်ပိုင်းတွေတုန်းကဒီဇိုင်းတွင်ခဲ့တဲ့ sling bag အမျိုးအစားဖနက်ဖြစ်ပါတယ်။ဖနက်ဒီဇိုင်းကို Masaho ဖနက်လုပ်ငန်းကနေချုပ်လုပ်တဲ့အခါဖနက်တိုင်းကျိုးမှာမျှော်ကြိုးထည့်ပြီးတော့ချုပ်ပေးခဲ့ပါတယ်။အဲ့ဒီခေတ်တုန်းကဖနက်ကျိုးတွေအလျှော်တင်လုပ်ဖို့ buckle gwin တွေထည့်ကြလိမ့်ရှိပါတယ်။မျော်ကြိုးတက်လိုက်တော့ဝဲရချွတ်ရတာလွယ်သွားစေပါတယ်ဖနက်ထိတ်ကိုလည်းအနက်ရောင်လွှတ်လိုက်တဲ့အတွက်ခြေထောက်ပူသွဲသွားပြီးတော့ပေါ့ပေါ့ပါပါကြော့ကြော့ရှင်းရှင်းပုံဖြစ်သွားစေပါတယ
်လက်မှုအတတ်ပညာကျွမ်းကျင်သူတွေစုပေါင်းအလုပ်လုပ်တဲ့နေရာဖြစ်အောင်နာမည်ကျော်ဘိသူကကြီးကရည်ရွယ်ဖန်တီးထားတာမဟုတ် 19M အစအုပ်ကြီးထဲမှာအလုပ်လုပ်သူတွေရဲ့စိတ်ကူးကွန်မျိုးစေ့ရေးအတွက်ကိုအသေးအချာဒီဇိုင်းထွင်ဆောက်လုပ်ထားပါတယ
် Et la maison a rejoint Chanel dans les années en 2002
Chanel နဲ့ Masaho ဖနက်ချုပ်လုပ်တဲ့အလုပ်ယုံတွဲထားတာ2002ခုနှစ်တည်းကဖြစ်ပါတယ်အခုတော့ 19M တဲကအလုပ်ယုံနေရာတက်မှာပါပိုကြဲကြဲဝန်းဝန်းရှိပြီးတော့အရန်လဲပိုလင်းလင်းရှင်းရှင်းရှိတော့တိတ်သဘောကျပါတယ်နောက်တခြားလက်မှုလုပ်ငန်းတွေနဲ့လည်းနေရာတစ်ခုတည်းဖြစ်သွားတော့သူတို့နဲ့ချိတ်ဆက်ပြီးတော့အလုပ်လုပ်ဖို့ပူလွယ်သွားပါတယ
်အခုလို 19M အစအဦးတက်ကြီးထဲမှာအလုပ်လုပ်ရတာအားသာချက်တွေအများကြီးရှိတယ်လို့Maison Masaho ဖနက်လုပ်ငန်းအတွက်ဒီဇိုင်းပုံစံတွေဖန်တီးပေးသူကပြောပါတယ
်။ Alors on déjà c'est un endroit magnifique, c'est très lumineux.
အလေးအံကောင်းကောင်းရတဲ့အပြင်အလုပ်နေရာတွေကလည်းအကျယ်ကြီး။တခြားလုပ်ရုံလိုလည်းအများကြီးရှိတယ်။နည်းပညာသစ်တွေလည်းအားလုံးရှိတော့ကျမတို့အတွက်တကယ်ကိုကောင်းပါတယ်။ပြည်သက်မှာဂျာမျိုးတခြားဘယ်မှမှရှိနေမှာမဟုတ်ဘူးလို့ထင်ပါတယ်။တကယ်ကိုကောင်းတဲ့အခွင့်အလမ်းတစ်ခုပါပဲ။
သူတို့လိုလက်မှုအမှုပညာတက်ကြွသူတွေစုနေပြီးတော့အလုပ်ယုံတွေကလည်းတနေရာထဲမှာရှိနေတဲ့အတွက်ရွှေကြည်တိုးတွေအပွင့်အဖက်တွေနဲ့ဖနက်ဒီဇိုင်းတွေလက်တွေဖန်တီးရတာပို့ပြီးလွယ်သွားတာကိုလည်းသူကသဘောကျနေပါတယ်
။ On a développé plusieurs tiges brodées donc on peut avoir des chaussures brodées qui viennent de chez Montex ou
ရွှေကြည်တိုးတွေပါတဲ့ပုံစံတော်တော်များများဒီဇိုင်းလုပ်ဖြစ်ပါတယ်။အခုဆို Montex ရွှေကြည်တိုးလုပ်ငန်းရဲ့အကူအညီနဲ့ဖနက်တွေပေါ်မှာရွှေကြည်တိုးရတာလွယ်သွားပါတယ်။လမာရီယေလုပ်ငန်းရဲ့အကူအညီနဲ့ပန်းတွေပါတဲ့ဖနက်ပုံစံလည်းလုပ်ဖြစ်ပါတယ်။အခုလိုအတူတွဲအလုပ်လုပ်တဲ့လုပ်ငန်းတွေအဆအဦးတစ်ခုထဲမှာရှိတော့တိတ်ကိုလွယ်ကူအဆင်ပြေပါတယ်
။ Chanel Fashion လုပ်ငန်းကြီးကိုတည်ထောင်သူ Gabriel Chanel ရဲ့မွေးရက်ဖြစ်တယ်လို့ Chanel Fashion လုပ်ငန်းကြီးရဲ့ကံကောင်းတဲ့ရက်တည်းရက်ဖြစ်လို့နံပါတ်19ကိုရွေးထားတာဖြစ်တယ်လို့ပြင်သစ်လို့လက်မှုအမှုပညာဆိုတဲ့ဆက်လုံးအဆက M ဖြစ်တာကြောင့် 19M လို့အဆအဦးကြီးကိုရွေးချယ်နာမည်ပေးထားတာဖြစ်ပါတယ်။ လက်မှုအတတ်ပညာကျွမ်းကျင်သူ600ထက်မနည်းအလုပ်လုပ်နေတဲ့ဒီအစားအုပ်ကြီးကပြင်သစ်နိုင်ငံရဲ့ fashion လုပ်ငန်းအတွက်တည်းမဟုတ်ဘဲကမ္ဘာတဝန်းက fashion လုပ်ငန်းတွေအတွက်အရေးပါအလေးထားရတဲ့ဖန်တီးအိမ်ကြီးဖြစ်ပါတယ်ရှင်ကျမဆူမြတ်မောပ
ါမဆူမြတ်မောရဲ့ကမ္ဘာတလခီးသွားအစီအစဉ်ပါရှင်အခုတော့နေရာပေါင်းစုံအကြောင်းစုံကိုကြည့်ကြရအောင်ပါထိုင်းနိုင်ငံကိုနိုင်ငံသားတွေအလေသွားကြတဲ့အခါနေထိုင်ကြတဲ့အခါထိုင်းဘာသာစကားမပြောတတ်ရင်နားမလဲရင်အခက်အခဲတွေရှိကြပါတယ်ထိုင်းမှာရောက်နေကြတဲ့မြန်မာပြည်သားတွေအတွက်ကျန်းမာရေးနဲ့ပတ်သက်လာရင်ကျုံ့တွေ့ရတဲ့အခက်အခဲတွေမရှိဖို့မြန်မာလိုကျန်းမာရေးကိစ္စတွေပြောပြဆွေးနွေးပြီးစည်းဝယ်လို့ရနိုင်မဲ့စည်းဆိုင်လေးတစ်ခုကိုဗန်ကောက်မြို့မှာမြန်မာပြည်သားတွေနဲ့ထိုင်းဒေသခံတွေပူးပေါင်းပြီးပထမဆုံးဖွင့်လှစ်ထားပါတယ်ဒီစည်းဆိုင်လေးအကြောင်းဒီသတင်းပတ်မညညိုလွင်ရဲ့နေရာပေါင်းစုံအကြောင်းစုံအစီအစဉ်မှာတင်ပြထားပါတယ်ရှင်
ထိုင်းဘာသာအင်္ဂလိပ်ဘာသာနဲ့သာမကစေးဆိုင်ဆိုပြီးမြန်မာဘာသာစလုံးနဲ့ပါရေးသားထားတဲ့စေးဆိုင်လေးတစ်ခုကိုမငေါ့မြို့ကလူအစီကားဆုံးနေရာတစ်ခုဖြစ်တဲ့ပတူနယ်အရက်မှာဒီလပိုင်းတွေအတွင်းမှာပဲတွေ့လာခဲ့ရပါတယ်ယူနီဖော်မားလို့အမည်တပ်ထားတဲ့ဒီစေးဆိုင်မှာထူးခြားတာကတော့စေးရောင်းချသူတွေစေးဝါပညာရှင်တွေအများစုကထိုင်းတွေမဟုတ်ဘဲမြန်မာဝန်ထမ်းတွေဖြစ်နေတာပါဒါအပြင်အယောင်းတာဝန်ခံဆိုင်ပိုင်ရှင်အကြီးအကဲဆရာဝန်ကလည်းမြန်မာပြည်သားဆရာဝန်တူဖြစ်နေပါဗျ
။ဟုတ်ကဲ့ဟိုမြန်မာပြည်သားတယောက်အနေနဲ့ဒီစေးဆိုင်ကိုဖွင့်ဖို့စိတ်ကူးရလာတယ်ပထမဦးဆုံးအကြောင်းအရာတော့ကျွန်တော်တို့လက်ရှိလုပ်နေတဲ့လုပ်ငန်းနဲ့လည်းဆက်ဆက်တယ်ပေါ့နော်ကျွန်တော်တို့လက်ရှိမှာထိုင်းနိုင်ငံကိုစေးလာကူးခြင်းနဲ့မြန်မာတွေကိုဒီထိုင်းနိုင်ငံကစေးရုံအနေနဲ့ချိတ်ဆက်ပေးတဲ့ဝန်ဆောင်မှုဟာစလည်းအဆုံးပေါ့နော်ဝန်ဆောင်မှုအနေနဲ့တာဝန်ယူပြီးလုပ်ပေးတယ်ဒီလုပ်ငန်းကိုလုပ်လာတာတော့ကျွန်တော်တို့ဆူဆူပေါင်းတော့9နှစ်ကျော်ပြီပေါ့နော်ဆိုတော့ဒီလုပ်ငန်းလုပ်တဲ့ကာလစဉ်အတွင်းမှာလည်းဒီလူနာတွေကိုဆေးမှယူပေးရတယ်နောက်တစ်ချက်ကကြတော့ဒီကိုဗစ်ကာလမှာဒီလိုအပ်တဲ့လိုအပ်ချက်ကပုံမှန်ထက်ကိုပိုပြီးတော့လည်းများပြားလာတယ်ပေါ့နော်အဲ့ဒီအပြင်ဒီထိုင်းနိုင်ငံမှာလည်းကျွန်တော်တို့ဒီနေထိုင်တဲ့မြန်မာတွေလည်းမနှဲပါဘူးဆိုတော့သူတို့တွေရဲ့လိုအပ်ချက်နောက်တစ်ခုကအခုဆိုလည်းဒီထိုင်းနိုင်ငံဘက်မှာလာပြောင်းနေထိုင်တဲ့မြန်မာအများစုမိသားစုတွေလည်းပုံမှန်များပြားလာတယ်ပေါ့နော်ဆိုတော့ဒီဟိုဈေးကွက်အရာလည်းပိုလိုအပ်လာသလိုကျမတို့ရဲ့လက်ရှိလုပ်ငန်းနဲ့လည်းဆက်ဆက်နေတဲ့အတွက်ကြောင့်မို့လို့လုပ်ဖို့စဉ်းစားဖြစ်ပါတယ်ရှင်ဟုတ်လုပ်ကိုင်းဖြစ်ပါတယ
်ထိုင်းနိုင်ငံမှာအခုလိုတရားဝင်စည်းဆိုင်ဖွင့်တဲ့အခါနိုင်ငံသားတွေပဲလုပ်ပိုင်ခွင့်မရှိတာကြောင့်ထိုင်းနိုင်ငံသားနဲ့ဖက်ဆက်ဖွင့်နေကြရတာပါ
အဖေကထိုင်းနိုင်ငံသားပေါ့နော်အဲကြတော့ဟိုမွေးတာလည်းထိုင်းနိုင်ငံမှာပဲမွေးတယ်အဲကြတော့မွေးကလေးကထိုင်းနိုင်ငံဗက်ချမ်းမှာမွေးစင်းနဲ့ဒီထိုင်းနိုင်ငံသားကရခဲ့တယ်ပေါ့ထိုင်းကျောင်းလည်းတက်ခဲ့တယ်ဟုတ်ပြီးမှအမေကမြန်မာပြည်ကျန်ဗက်ချမ်းလမ်းခေါ်တော့မြန်မာပြည်မှာကျောင်းတက်တက်ဘူးတယ်ပေါ့နော်အခက်ခဲတွေကတော့အများကြီးပဲပေါ့နော်ဟိုထိုင်းနိုင်ငံမှာဒီစေးဆိုင်ဖွင့်ဘူးတယ်လို့ပေါ့သူတို့ဇေယျကနေအကြံရင်ယူရတယ်ဟိုဘယ်အဆင့်နဲ့ဘယ်အဆင့်နဲ့ကြော်ဖြဲရမလဲပေါ့နော်ဟိုအဆင့်ကြော်ပြီးတော့လှုပ်လို့ရှိနေအဆုံးရှုံးမှုတွေရှိနိုင်တယ်အဆင့်တွေလိုအပ်လို့ရှိနေအဆုံးရှုံးမှုတွေရှိနိုင်အဲကြောင့်မို့ဟိုတဆင့်ချင်းစီမမှန်ကန်ကန်သွားလို့ရအောင်လို့အဲ့ဒါကွန်ဆန်တန့်နဲ့အရင်ဆွေးနွေးတိုင်းနေတယ်ပြီးကွန်ဆန်တန့်ကလော်ယာလိုအပ်တယ်လော်ယာတွေနဲ့အဲ့လိုမျိုးပေါ့တရားဝင်ဖွင့်နိုင်မှုဟိုဘယ်လိုနီးလန်းနေနဲ့ဘယ်လိုသွားရမလဲဆိုသူကပြောမှတေချာတေချာပြောမှဒါမှမဟုတ်သူတခါမှမကြုံဘူးခုလော်ယာလဲဒီမြန်မာနိုင်ငံသားနဲ့တွေ့ပြီးတော့နိုင်ငံခြားနဲ့တွေ့ပြီးတော့ဟိုစေးဆိုင်ဖွင့်မှုဆိုပြီးတော့အဲ့ဒါလော်ယာလဲပထမအဆုံးပေးတဲ့အကြံလဲမားခဲ့တာတွေရှိတယ်ဒါပေမဲ့နောက်ဆုံးသူဟိုယုံလော်ယာကယုံနေတဲ့အခြေဆက်ရှိတော့ဒီလော်ယာတေချာပူစေးဆက်ပူစေးဆက်အောင်ဆိုပြီးတော့အဲ့ကနေတဆင်ပူပြီးတော့ဟိုတရားဝင်လမ်းကြောင်းရအောင်လုပ်နိုင်ခဲ့တယ်ပေါ့
ဘန်ကောက်မြို့မှာတခြားစည်းဆိုင်တွေထောင်ထဲချီရှိနေတဲ့ကြားမှာအခုလိုမြန်မာကျန်းမာရေးဝန်ထမ်းတွေဝန်ဆောင်မှုပေးနေတဲ့စည်းဆိုင်တွေကဘန်ကောက်မြို့မှာပထမဆုံးဖွင့်လိုက်တဲ့စည်းဆိုင်လေးဖြစ်ပါတယ်။
ဒီစည်းဆိုင်ကကြတော့ဟိုဝန်ဆောင်မှုအပိုင်းကလေးကြတော့ပို့ပြီးတော့အားတာပဲဘောနော်တခြားဒီထိုင်းစည်းဆိုင်နဲ့ပတ်သက်ပြီးတော့ထိုင်းစည်းဆိုင်တွေကလည်းကြတော့သူတို့ကမြန်မာပဲတောက်ဝဲဝဲပဲဖြစ်ဖြစ်ဟို foreigner တောက်ဝဲပဲဖြစ်ဖြစ်သူတို့ကအင်္ဂလိပ်လိုလည်းသိမရအောင်ဒီမှာကြတော့အဓိက foreigner ကိုလည်းအဓိကထားတယ်အဲထိုင်းနေလာရင်လည်းရတယ်ပေါ့နော်အဓိကတော့ foreigner နဲ့မြန်မာပေါ့မြန်မာလည်းအဓိကဟိုမြန်မာလေးပါတဲ့ခါကျတော့မြန်မာလေးကိုပို့ပြီးတော့ဝန်ဆောင်မှုပေးနိုင်တယ်အဲပြီးတော့အခက်အခဲတွေပါတယ်ရှိလို့ရှိရင်ဆွေးနွေးတိုင်ပင်လို့ရတယ်အ ဒီမှာပုံမွေးနေနေပြောဆိုလို့ရတယ်ဗောနော်အကြတော့မြန်မာ customer တွေအားလုံးတွေ့ကြတော့အဆင်ပြေတယ်ဗော
လီလာသူရီရဲ့ပြောဆိုမှုအရာထိုင်းနိုင်ငံမှာမြန်မာပြည်သားတရားဝင်ရောတရားမဝင်မှာစေတမ်းပါဝင်ခြင်းရှိနေပြီးအများစုကအခြေခံအလုပ်သမားတွေဖြစ်ကြပါတ
ယ်။ဒါဆက်ဆခြင်းကတော့ဒါပဒီပထမအဆုံးတဆိုင်တည်းလည်းဖြစ်တာလည်းပါတာပေါ့နော်။ဘာဖြစ်ဖြစ်ဒီလိုမြန်မာရှိနေမြန်မာအများစုတွေလည်းတို့အားကိုးတယ်အဲကျမတို့ဆိုင်ရောအထူးသဖြင့်ကတော့ဘလောက်ပဲတိုင်းဘာသာစကားကိုကျွမ်းကျင်နေပြောပြောကိုယ့်ရဲ့မိခင်ဘာသာစကားလောက်တော့အားရပါးရမရှိတာနှွေးထွေးမှုမရှိတာတော့အမှန်ပဲပေါ့နော်ဆိုတော့အဲ့ဒီအပေါ်မှာတော့ကျမတို့ဘက်ကနေပြီးတော့ဒီစေးဆိုတဲ့ရောင်းဝယ်ခြင်းတစ်ခုအပြင်ပေါ့ကိုယ့်နိုင်ငံသားချင်းချင်းကိုပြန်လဲစောင့်ရှောက်ကြည့်ရှုပေးလို့ရတဲ့အနေအထားတွေဒီခံစားချက်တွေကကြတော့ဘာနဲ့မှငွေနဲ့လည်းဝယ်ယူလို့မရဘူးပေါ့နော်ဆိုတော့ဒီဟာအပေါ်မှာတော့သူတို့ပုံမှာအများကြီးတက်ရောက်မှုအရေးကြီးတယ်လို့ထင်ပါတယ
်အဓိကတော့ပြောရပါလားစကားရပေါ့ပြောလို့ရနားလည်မှုရလွယ်ရအဲ့ဒါကြောင့်မို့လာဝယ်ဖြစ်တာပေါ့ခြားနိုင်ငံရောက်တော့ကြကိုယ့်လူမျိုးကြီးချင်းချင်းဆိုပို့ပြီးတော့အပီမျိုးပို့ပြီးတော့စောင့်ရှောက်ပြီးတော့စိုင်နေရတယ်အဲ့ဒီချင်းချင်းလူမျိုးချင်းချင်းတွေကိုအားကြောင့်မြန်မာစည်းစိုင်လာဖြစ်တာပေါ့
အခြေခံအလို့သမားအများစုဖြစ်တဲ့ထိုင်းနိုင်ငံမှာရောက်နေကြတဲ့မြန်မာပြည်သားတွေဟာအင်္ဂလိပ်လိုရောထိုင်းလိုပါဘာသာစကားအခက်အခဲတွေရှိကြတာမို့မြန်မာလူပြောလို့ရတဲ့ဒီစည်းဆိုင်လေးကလူ့ဘဝမှာအရေးအပါဆုံးတစ်ခုဖြစ်တဲ့ကျန်းမာရေးအတွက်အားကိုးအားထားဖို့စေဝါဆိုင်ရာအိုအစ်စ်လေးတစ်ခုပဲဖြစ်နေတာပါရှင်
မညညလွင်ရဲ့နေရာပေါင်းစုံအကြောင်းစုံသတင်းပတ်ဆင်ခန္ဓာကိုနားဆင်ခဲ့ကြရတာဖြစ်ပါတယ်ရှင်။ VOA မြန်မာပိုင်းစီစဉ်ကထုတ်လွှင့်ပေးနေတဲ့သတင်းတွေ၊သတင်းဆောင်မတွေ၊သတင်းပတ်ဆင်ခန္ဓာတွေနဲ့ပတ်သက်ပြီးသောတာရှင်တို့အနေနဲ့ဝေဖန်အကြံပြုချဖို့ကိုလည်းဖိတ်ခေါ်ပါတယ်။ဝေဖန်အကြံပြုလို့ရင်တော့ကျမတို့ရဲ့ email လိပ်စာဖြစ်တဲ့ bamis@voanews.com ကိုစာရေးသားပေးပို့နိုင်ကြပါတယ်ရှင်။သောတာရှင်တို့ထံကဝေဖန်အကြံပြုချက်တွေကိုကြိုဆိုပါတယ်ရှင်။အခုတော့သတင်းအချင်းချုပ်ကိုနန်းလောင်ကပြောပြပေးမှာဖြစ်ပါတယ်။
ပင်လယ်နှစ်ပေါ်ကနိုင်ငံတကာပိုင်းလေးပိုင်းနဲ့ထဲမှာရုရှားတိုက်လေရင်နဲ့တိုက်မိခဲ့တဲ့အတွက်အမေရိကန်ရဲ့ထောက်လှမ်းရေး drone ယာဉ်အင်အားနဲ့ကပြတ်ကျခဲ့ရတဲ့အပေါ်အမေရိကန်ကပြင်းထန်စွာသုံးပြန်ပြောဆိုလိုက်ပါတယ်။အဖြစ်အပျက်အတိအကျကိုဆက်ပြီးတော့လေလာသုံးသပ်နေပြီးရုရှားလေယာဉ်မှုရဲ့အပြုအမူအရတာဟာအနည်းလည်းမကင်းသလိုပညာရှင်လည်းမဆန်ဘူးဆိုတာထင်ရှားတဲ့အပြင်သူ့ရဲ့လောက်ရက်ကိုကြည့်ရင်သိနိုင်ပါတယ်လို့အမေရိကန်လေတပ်ပြောခွင့်ရပုံမချုပ် Pat Ryder ကမတ်လ14ရက်သတင်းစာရှင်းလင်းပွဲမှာပြောဆိုသွားပါတယ်ဒီဖြစ်ရကြောင့်အမေရိကန်ရဲ့လူမပါတဲ့ MQ9 drone ယာဉ်ပင်လယ်နဲ့တည်းပြတ်ကျသွားပြီးတော့အခုထိပြန်မစဲနိုင်သေးဘူးလို့လည်းအမေရိကန်စစ်ဘက်အရာရှိတဦးကပြောပါတယ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတော့ပင်လယ်နဲ့တည်းမှာအမေရိကန် drone ယာဉ်ကိုခက်ရှောင်တိန်ခဲ့ရတယ်လို့အင်္ဂါနေ့မှာပြောပါတယ်ဒါပေမဲ့လည်းသူတို့တိုက်လေရင်တဲ့ drone ယာဉ်တိုက်မိခဲ့တယ်ဆိုတော့အမေရိကန်ရဲ့စွပ်စွဲချက်ကိုတော့ရုရှားတို့ကငြင်းဆန်ပါတယ်ပြည်ခရတဲ့တင်ဘက်ကအမေရိကန်ဘဏ်တစ်ခုပြိုကျခဲ့ရပြီးတဲ့နောက်ကြာဆင်းနေတဲ့အမေရိကန်နဲ့ဥရောပစတော့ခ်ဈေးကွက်ဟာအင်္ဂါနေ့မှာပြန်ပြီးတော့ဥမော့လာပါတယ်။ယင်းနေမြုံနံသူတွေအကြားဘဏ်လုံငန်းစနစ်ပေါ်စိုးရိမ်မှုတွေမြင့်တက်လာခဲ့လို့တာဝန်ရှိသူတွေကငွေကြေးဆိုင်ရာကဏ္ဍတစ်ခုလုံးကိုကူးစက်မှုမရှိစေဖို့ကြားဝင်ဆောင်ရွက်မှုတွေလှုံ့ဆော်ပြီးတဲ့နောက်အခုလိုစတော့ခ်ရှယ်ယာဈေးကွက်တွေပြန်ပြီးတော့အားကောင်းလာတာပါ။ဥရောပရဲ့အဓိကစတော့ခ်ဈေးကွက်တွေဖြစ်တဲ့ London Stock ဈေးကွက်မှာတည်ထက်မှ1ရာခိုင်နှုန်း Frankfurt မှာတည်ထက်မှ8ရာခိုင်နှုန်း Paris မှာတော့တည်ထက်မှ9ရာခိုင်နှုန်းဒီမြင့်တက်ခဲ့ပါတယ် Bitcoin ကလည်း6လအတွင်းမှာအမြင့်ဆုံးအဆင့်ဖြစ်တဲ့ဒေါ်လာ 26,500 အထက်ကိုရောက်ရှိလာခဲ့ပါတယ်ရွန်ဂျာအရေးကြားဝင်ညှိနှိုင်းဆောင်ရွက်ပေးနေတဲ့တရုတ်နိုင်ငံကဘင်္ဂလားဒေ့ရှ်ရောက်ရွန်ဂျာဒုက္ခသည်ပထမအတုပ်ကိုမကြာခင်မြန်မာနိုင်ငံကိုပြန်ပို့နိုင်လိမ့်မယ်လို့ဘင်္ဂလားဒေ့ရှ်ဆိုင်ရာတရုတ်သံအမတ်ယိုဝန်ကမျှော်လင့်နေပါတယ်။တက်ဆိုင်သူအားလုံးရဲ့ပူးပေါင်းအားထုတ်မှုကြောင့်ရွန်ဂျာပထမအတုပ်ကိုမကြာခင်ပြန်ပို့နိုင်မယ်လို့မျှော်လင့်ကြောင်းတရုတ်တန်ယုံမှာပဲတက်အမတ်ယိုဝန်ကသတင်းထောက်တွေကိုမတ်လ14ရက်နေ့ကပြောဆိုသွားတာပါ။ဂျနီဗာအခြေစိုက် IPU လို့ခေါ်တဲ့နိုင်ငံကလွတ်တော်များတမကရဲ့146ကြိမ်မြောက်ညီလာခံကိုဘာရိန်းနိုင်ငံမျိုးတော်ပနမားမှာကျင်းပနေတာမှာပြည်တော်စုလွတ်တော်ကိုစားပြုကော်မတီ CRPA ရဲ့ကိုယ်စားလှယ်အဖြစ်အမျိုးသားညီညွတ်ရေးအစိုးရအဖွဲ့ဝင်အမျိုးသားလွတ်တော်ဒေါက်တာဝင်းမြတ်အေးတက်ရောက်မိန့်ခွန်းပြောကြားခဲ့ပါတယ်
။တရင်ချင်းချုပ်ကိုနန်းလောင်ပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီမနက်ခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရဲမော်ပါ။ Engineer တွေကတော့ Zinab Adaraman နဲ့ Rob McLean တို့ဖြစ်ပါတယ်ရှင်။ VOE မြန်မာပိုင်းအစီအစဉ်ရဲ့ညပိုင်း9နာရီကနေ10နာရီထိထုတ်လွှင့်မဲ့ရေဒီယိုရုပ်သံအစီအစဉ်ကိုတော့လိုင်းဒိုမီတာ1925 32တို့ကနေဖမ်းယူနားဆင်နိုင်ကြပါတယ်ရှင်။သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးကိုရောစိတ်ပါရှင်လန်းချမ်းမြေကြပါစေရှင်။ကျွန်မသင်္ကီထိုက်ပါ
This program has come to you from the Voice of America, Washington.